Welcome to the Voice of America in Burmese.
မင်္ဂလာညမှာခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် View American တန်တာအနေနဲ့မတ်စကူရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမတ်စနော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလမီတာ190လို့ပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။COVID-19 ကရောဂါတိုက်ပွဲကစစ်ပွဲတစ်ခုကိုတိုက်နေရတဲ့တူပြီးဒီစစ်ပွဲကိုဥဆောင်မဲ့စစ်သေးနာပတိချုပ်လိုတယ်လို့အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ဂျိုးဘိုင်ဒန်ဟာမနေ့ကတော့ COVID-19 ကရောဂါတိုက်ဖျက်ရေးအတွက်ရှီတန်းကနေပါဝင်လှုပ်ဆောင်နေတဲ့ကျန်းမာရေးဝန်ထမ်းတွေနဲ့အင်တာနက်အွန်လိုင်းကနေဆွေးနွေးပွဲတည်းကျင်းပခဲ့ပါတယ်။ဇန်နဝါရီ20ရက်နေ့ကျန်းသက်စာချိန်ဆပြီးသမ္မတတော်ဝန်တွေစတင်ထမ်းဆောင်တဲ့အခါချောချောမွေ့မွေ့ဖြစ်စေဖို့ Google ကပြင်ဆင်လှုပ်ဆောင်နေတာဖြစ်ပြီးတော့သူနေထိုင်တဲ့ဒေါ်ဝဲပြည်နယ်ဝမ်မိန်တမြို့နေအိမ်ကနေအခုလိုonline ဆွေးနွေးပွဲကျင်းပခဲ့တာပါ။အချိန်နှေးမှာပဲသမ္မတ Trump ဘက်ကအာဏာလွှဲပြောင်းရေးလုပ်ငန်းစဉ်တွေတားဆီးနေတာကကာယောဂအတွက်ကြိုးပမ်းမှုတွေကိုနှောင့်နှေးစေနိုင်တယ်လို့ Joe Biden ကဝေဖန်လိုက်ပါတယ်
။ There's a whole lot of things that are just we just don't have available to us which unless it's made available soon we're going to be
ကျွန်တော်တို့မရရှိသေးတာတွေတော်များများရှိနေပါတယ်။အဲ့ဒါတွေအများဆုံးမရမချင်းကာယောဂနဲ့ပတ်သက်တဲ့စီမံကိန်းတွေဟာသတင်းမှတ်တွေဒါမှမဟုတ်လားတွေနဲ့ချီပြီးနောက်ကျနေမှာဖြစ်တယ်လို့ Joe Biden ကပြောသွားတာပါ။ဂျိုးဘိုင်ဒန်ကသူသမ္မတအဖြစ်နဲ့စတင်တာဝန်ယူခြင်းကစပြီးသူ့အနေနဲ့ပြည်내အုပ်ချုပ်ရေးမှုတွေကိုသူတို့ရဲ့သက်ဆိုင်ရာပြည်내တွေမှာမဖြစ်မနေနှကောင်းစည်းတက်ဖို့ဗိုင်းရပること ရှိမရှိစစ်ဆေးဖို့ခြေရာခံဖို့နဲ့တယောက်နဲ့တယောက်ခက်ခွာခွာနေဖို့အမိန့်တွေကိုထုတ်ဖို့အတွက်တိုက်တွန်းသွားမယ်ဆိုပြီးတော့လည်းပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအင်ဒိုနီးရှားနိုင်ငံရဲ့ပင်လယ်ရေကြောင်းနဲ့ယင်းနှိမ့်နှံမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးလူဟန်ဘင်ဆာပန်ဂျီတန်နဲ့အင်္ဂါနေ့ကတွေ့ဆုံခဲ့ပါတယ်။ဒါမဲ့ဒီတွေ့ဆုံမှုဟာသမ္မတထရမ့်ရဲ့နေစဉ်လှုပ်ဆောင်ချက်အစီအစဉ်နဲ့ပတ်သက်ပြီးတော့အင်မီတော်ကတရားဝင်ထုတ်ပြန်တဲ့အထက်မှာမပါဝင်သလိုဒါနဲ့ပတ်သက်ပြီးတော့လည်းတစုံတရာပြောဆိုခြင်းမရှိပါဘူး။အင်ဒိုနီးရှားဆိုရကထုတ်ပြန်တဲ့သတင်းအချက်လက်တွေနဲ့ဓာတ်ပုံတွေအရတော့ဒီတွေ့ဆုံမှုအတွင်သမ္မတရဲ့သမီးနဲ့သမတ်တွေဖြစ်ကြတဲ့အင်မီတော်အကြံပေးအီဗန်ကာထရမ့်နဲ့ဂျယ်ရက်ကူရှ်နာတို့အပြင်အမေရိကန်အစိုးရရဲ့နိုင်ငံတကာဗန္ဒာရေးဖွံ့ဖြိုးမှုဆိုင်ရာကော်ပိုရေးရှင်း DFC အမှုဆောင်အရာရှိချုပ်အဒမ်ဘိုလော်လည်းပါဝင်ပါတယ်။ကျွန်တော်အနေနဲ့သမဂျိုကိုဗီဒီယိုတို့ကိုစားသမထောင်ကိုကျေးဇူးတင်အတိမတ်ပြုကြောင်းပြောကြားလိုတယ်လို့ပန်ဂျီတန်ကပြောပါတယ်။အထူးသဖြင့်အမေရိကန်အစိုးရကအင်ဒိုနီးရှားနိုင်ငံကိုကုန်သွယ်ရေးအထူးခံစား권 GSP တွေတိုးပေးလိုက်ပြီးတဲ့နောက်တနိုင်ငံကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးလုပ်ဖို့သမထောင်နဲ့ဆွေးနွေးခဲ့တယ်လို့ပန်ဂျီတန်ကပြောပါတယ်။ဒါ့အပြင်သူဟာအမေရိကန်ဒုသမမိုက်ပန့်နဲ့လည်းတရားတွေ့ဆုံခဲ့ပြီးတော့ဒုသမပန့်ကအမေရိကန်နဲ့အင်ဒိုနီးရှားကုမ္ပဏီတွေကြောင်းမှာကာကွယ်ဆေးထုတ်လုပ်မှုတွေပူးပေါင်းဆောင်ရွက်ဖို့ကမ်းလှမ်းခဲ့တယ်လို့လည်းအင်ဒိုနီးရှားအစိုးရကပြောပါတယ်။ဒါပြင်မျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်နဲ့လည်းကာကွယ်ရေးနဲ့နည်းပညာပိုင်းမှာမဟာဗျူဟာမြောက်အကျိုးတူပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ဆွေးနွေးခဲ့တယ်လို့ပြောပါတယ်ခင်ဗျာ။အစ္စရေးနိုင်ငံမှာသဘေးမောက်တာနဲ့အခွင့်အရေးကင်းမဲ့အောင်လုပ်တဲ့လှုပ်ရှားမှုကိုဂျူးစန့်ကျင်လှုပ်ရှားမှုအဖြစ်အမေရိကန်ကသတ်မှတ်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့အဲ့ဒီလှုပ်ရှားမှုကိုထောက်ခံတဲ့အဖွဲ့တွေကိုရှားခွေပေါ်ထုတ်ပြီးတော့အစိုးရကပေးနေတဲ့အထောက်ပံ့တွေကိုရပ်တန့်သွားမယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးနဲ့အတူဂျေရုဆလင်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံသားရေးဝန်ကြီးပေါမ်ပီယိုကပြောပါတယ်။ပါလက်စတိုင်းတွေဦးဆောင်တဲ့အဲ့ဒီလှုပ်ရှားမှုကိုထောက်ခံတဲ့သူတွေကတော့ဒါကအစ္စရေးတွေရဲ့သိမ်းပိုက်မှုကိုကန့်ကွက်တဲ့ပုံစံတစ်မျိုးဖြစ်တယ်လို့ပြောပါတယ်။ဒီလှုပ်ရှားမှုကိုစီစဉ်တဲ့သူတွေကတော့ဒါဟာဂျူးစန့်ကျင်လှုပ်ရှားမှုမဟုတ်ဘူးလို့ညင်းဆိုပါတယ်။ဒါပေမဲ့ Israel ဆိုရကတော့ဒီလှုပ်ရှားမှုဟာသူတို့ကိုတရားမဝင်ဖြစ်အောင်လုပ်ပြီးဖယ်ရှားဖို့အတွက်ဖြစ်တယ်လို့ပြောပါတယ်။ Donald Trump အစိုးရလက်ထက်မှာအရင်က American မူဝါဒရဲ့အတိုင်းမဟုတ်ပဲစန့်ကျင်ပြီးတော့လုပ်ခဲ့ရတဲ့အရင်ကပတ်သက်ပြီး Israel ဝန်ကြီးချုပ် Netanyahu နဲ့နိုင်ငံသားရေးဝန်ကြီး Pompeo တို့ကပြန်လည်ငုံပြပြောဆိုခဲ့ကြပါတယ်။ American နိုင်ငံသားရေးဝန်ကြီး Mike Pompeo ကသူ့အနေနဲ့ Israel ကသိမ်းယူထားတဲ့ Golan ကုန်းမြစ်မြစ်ဒေသကိုဒီနေ့မှသွားရောက်နိုင်ွယ်ရှိတယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာဥပဒေတွေချိုးဖောက်ပြီးဆန္ဒပြနေတဲ့သူတွေကိုဥပဒေအားလုံးနဲ့အရေးယူသွားမယ်လို့ထိုင်းဝန်ကြီးချုပ်ကပြောလိုက်ပါတယ်။ဝန်ကြီးချုပ် Prior နှုတ်ထွက်ပေးဖို့နဲ့ထိုင်းပြည်ရဲ့အာဏာကိုထိန်းချုပ်တဲ့ပြည်ပပြောင်းလဲရေးတွေလုပ်ဖို့ဆန္ဒပြတာတွေအရှိန်ဟုန်နဲ့ဆက်ဖြစ်နေချိန်မှာပဲထိုင်းဝန်ကြီးချုပ်ကအဲ့လိုပြောလိုက်တာပါ။အခြေအနေတွေကတိုးတက်မှုမရှိဘဲနောက်ထပ်ကြမ်းဖက်မှုတွေထပ်ဖြစ်လာနိုင်တဲ့အနေအထားတွေရှိပြီးဒါကိုကင်တွဲဖြေရှင်းတာတွေမလုပ်ဘူးဆိုရင်တိုင်းပြည်နဲ့ကျွန်တော်တို့ချစ်တဲ့ဘရင်စနစ်လည်းထိခိုက်လာနိုင်တယ်လို့ဝန်ကြီးချုပ် Prior ကကြေညာချက်ထဲမှာပြောထားပါတယ်။ဥရေချိုးဖောက်တဲ့ဆန္ဒပြတဲ့သူတွေကိုအေးအေးယူဖို့အတွက်အစိုးရအနေနဲ့ဥရေတွေအားလုံးကိုအသုံးပြုပြီးအေးအေးယူမှုတွေပြင်းပြင်းထန်ထန်လှုပ်ဆောင်သွားမယ်လို့လည်းဝန်ကြီးချုပ်ပရာယုတ်ကပြောပါတယ်။ထိုင်းဝန်ကြီးချုပ်ကအဲ့လိုပြောလိုက်တဲ့အတွက်တက်ကြွလှုပ်ရှားသူတွေဘက်ကတော့ဘရင်စနစ်ကိုဝေဖန်တဲ့သူတွေကိုအေးအေးယူတဲ့ဥရေတွေနဲ့တရားစွဲတာတွေပြန်လုပ်လာမှာကိုစိုးရိမ်နေကြပါတယ်။ ဒါနဲ့ပြတဲ့သူထောင်ပေါင်းများစွာဟာထိုင်းရဲဌာနချုပ်ကိုစီးရီနဲ့ပတ်ခဲ့ပြီးတဲ့နောက်ထိုင်းဝန်ကြီးချုပ်ဘက်ကအဲ့လိုပြောလိုက်တာပါ။ဒါနဲ့ပြတဲ့သူတွေကတော့ရဲတပ်ဖွဲ့ကသူတို့ကိုမိသက်ပိုက်တင်မျက်ရည်ယူပုံးနေနဲ့နှိမ်နှင်းကြတာကိုတုံ့ပြန်တဲ့အနေနဲ့အဲ့လိုလုပ်တာဖြစ်တယ်ဆိုပြီးတော့ပြောပါရခင်ဗျာ။
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51 kHz 9885တို့အပြင်စနစ်တင်းတွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျန်တော်ဝင်းမင်းပါကျတာပရိညာပိုင်း VOA အမေရိကန်တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးကြေပြနေပါတယ်။မြန်မာနိုင်ငံတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုဆန့်ကျင်ရှုတ်ချတာတဲ့85ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီဆုံးဖြတ်ချက်ကိုမြန်မာဘက်ကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်။ဒီနှစ်အောက်တိုဘာလမှာတင်သွင်းထားပြီးရိုဟင်ဂျာတွေပါဝင်ရခိုင်ချင်းကချင်းနဲ့ရှမ်းပြည်နယ်တွေကလူနည်းစုတွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုတွေအတွက်ကန့်ကွက်ထားပြီးတော့အထူးစိုးရိမ်နေကြောင်းလဲဖော်ပြထားတဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုနိုဝင်ဘာ18ရက်ဗိုလ်တော်ဦးနေ့ကနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာမဲခွဲဆုံးဖြတ်ခဲ့တာပါ။မဲခွဲဆုံးဖြတ်တာမှာနိုင်ငံပေါင်း132နိုင်ငံကဆုံးဖြတ်ချက်မူကြမ်းကိုထောက်ခံခဲ့ပြီးမြန်မာနဲ့အတူတရုတ်နဲ့ရုရှားတို့အပါအဝင်6နိုင်ငံကကန့်ကွက်မဲပေးခဲ့ပါတယ်။တောင်ကိုရီးယား၊အိန္ဒိယနဲ့ထိုင်းပါအဝင်32နိုင်ငံကတော့မဲမပေးဘဲကြားနေခဲ့ပါတယ်။ OIC နဲ့ EU တို့ကပူးတွဲတင်သွင်းခဲ့တဲ့ဒီမူကြမ်းဟာနိုင်ငံရေးရမြန်မာပေါ်ဖိအားပေးမှုဖြစ်တာမို့ပြက်ပြက်သားသားကန့်ကွက်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးဦးကျော်မိုးထွန်းကပြောခဲ့ပြီးဆုံးဖြတ်ချက်မူကြမ်းကိုမဲခွဲဆုံးဖြတ်ဖို့တောင်းဆိုခဲ့တာပါ။ဒါအပြင်ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာဒီမိုကရေစီနဲ့ဖက်ဒရယ်ရေးပြောင်းလဲနေတဲ့စိန်ခေါ်မှုတွေနဲ့အာဆာမွတ်စလင်လက်နက်ကိုင်အဖွဲ့နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတော့ထဲသွင်းမထားဘူးလို့လည်းသံမကြီးဦးကျော်မိုးထွန်းကတုံ့ပြန်ခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့ဒီရင်ဂျာဆိုတဲ့သုံးလုံးကိုတရားဝင်လက်ခံမထားပါဘူးခင်ဗျာ။တရုတ်သမ္မတရှီဂျီပင်ကကိုဗစ် -19 ကာယရောဂါဆိုးကြီးကိုရင်ဆိုင်တိုက်ဖြတ်ရင်းနဲ့တကမ္ဘာလုံးပြန်လည်လန်းထူဖို့မြင့်တင်ရေးမှာနိုင်ငံတကာတိုင်ဝိုင်းအနေနဲ့အတူတကွလက်တွဲပြီးအကောင်းဆုံးဝိုင်းဝန်းလှုပ်ဆောင်ကြဖို့ဒီနေ့တိုက်တွန်းလိုက်ပါတယ်။ APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ကြီးအစည်းအဝေးမှာအင်တာနက်ဗီဒီယိုကနေတဆင့်အဓိကမိကွန်းပြောစဉ်သမ္မတရှီကအခုလိုတိုက်တွန်းလိုက်ပြီးအခုလိုဆက်ပြောခဲ့ပါတယ်
။和平与发展的时代主题没有改变。合作应对挑战是国际社会唯一选择。这场疫情
在内困住一路哈，咱们都加拉耶，而且跟龙岩生片熟悉的吧嘞。第三颗母鸡队伍，那个在台湾里呢，其实路上多也不个，不帮上面的你的那边是吧嘞？这个话龙岩那个队伍就是说哈。နီနီကကက်ရှင်ွယ်နေပြီးလူသားတွေအတွက်ကြီးမားတဲ့ဘုံအကျိုးစီးပွားရှိနေကြောင်းလဲဒီကာယောဂါကြီးကထပ်ပြသလိုက်ပါတယ်အဆွေတော်တို့ရဲ့ကဘာကြီးဟာလဲဘုံအနာကက်ရှိတဲ့ခွဲခြားထားလို့မရတဲ့တိုင်ဝန်သာဖြစ်ပါတယ်လို့ပြောသွားတာပါဒါအပြင်ပွင့်လင်းလွတ်လပ်တဲ့ကဘာစီးပွားရေးကိုတည်ဆောက်ရမှာနိုင်ငံတကာတိုင်ဝန်အနေနဲ့မလျှော်တမ်းကြိုးပမ်းပေးကြဖို့ကိုလဲသမ္မတရှိကတိုက်တွန်းခဲ့ပါတယ်ခင်ဗျာအာရှပစိဖိတ်ဒေသကကျွန်းနိုင်ငံလေးဆာမိုအာမှာပထမဆုံးကိုဗစ်ရောဂါပိုးရှိသူကိုစတွေ့ခဲ့ပြီးနိုင်ငံတဲကအားလုံးကိုစိတ်အေးထားဒါပေမဲ့သတိထားကြဖို့ဝန်ကြီးချုပ်ကဒီနေ့မြစ်တာရက်ခံလိုက်ပါတယ်။ဒီပိုးစတွေ့သူကိုပဲဒုတိယအကြိမ်ဖြစ်ထက်စရာမှာတော့ပိုးမတွေ့ပဲရှိခဲ့ချိန်မှာဝန်ကြီးချုပ်ထူလာပေဆယ်လလီမာလီလီဂိုရီကနိုင်ငံကိုရုပ်မြင်သံကြားကနေမေကွန်းတိုက်ရိုက်ပြောရမှာဒီဗိုင်းရပ်စ်ရောဂါကာကွယ်ရေးတွေကိုသတိရှိရှိလုပ်ကြဖို့တိုက်တွန်းခဲ့ပါတယ်။
အချိန်တည်းမှာပဲဂျပန်နိုင်ငံမှာပိုးသစ်တွေ့သူစံချိန်သစ်တင်ခဲ့ပြီး
ဝန်ကြီးချုပ်ကအမြင်မားဆုံးသတိထားနေကြဖို့တိုက်တွန်းလိုက်ပေမဲ့အသွားလာတဲ့စီးပွားရေးလုပ်ငန်းတွေကိုကန့်သတ်ဖို့တော့မပြောခဲ့ပါဘူးဂျပန်နိုင်ငံမှာဒီနေ့ပိုးတွေ့သူသေပေါင်းက2159ဦးဖြစ်ပထမဆုံးအချိန်နေ့စဉ်အရေအတွက်2000ကျော်အဆင့်ဆရောက်လာခဲ့ပြီးအရင်အမြင်မားဆုံးဖြစ်ခဲ့တာကတော့နိုဝင်ဘာ14ရက်နေ့တုန်းက1923ဦးသာတွေ့ခဲ့တာပါအခုလိုအချိန်မှာကမ္ဘာမှာဒုတိယကိုဗစ်အများဆုံးအိန္ဒိယမှာလည်းစစ်ဆေးမှုတွေတိုးလို့ပြီးယောဂါကူးစက်မှုမြန်မာလာနေတာကိုရှော့ချဖို့ကြိုးပမ်းနေချိန်မှာဒီနေ့ပိုးတွေ့သူလူနာသက်4,500ကျော်တွေ့ခဲ့ပါတယ်ခင်ဗျာကမ္ဘာမှာကိုဗစ်အဖြစ်အများဆုံးအမေရိကန်နိုင်ငံနေရာနှံပြားမှာကိုဗစ်ယောဂါဖြစ်ပွားမှုတဟုန်ထိုးတက်နေပြီးပြီးခဲ့တဲ့ပတ်တွင်နေ့စဉ်ပြင်းပြပိုးတွေ့သူ36,000နီးပါးနဲ့
စုစုပေါင်းပိုးတွေသူက 17.5 သန်းကျော်လာချိန်မှာသိဆုံးသူပေါင်းကလည်း 25,000 ကျော်လာနေပါပြီ။နေရောင်မြို့မှာစစ်ဆေးတာစုစုပေါင်းတဲ့ကကိုဗစ်ပိုးတွေရှိနှုန်း 300 ခန့်လုံးကျော်အဖြစ်9ရက်ဆက်တိုက်ဖြစ်လာနေချိန်မှာနိုင်ငံတည်းအကြီးမားဆုံးလူကိုယ်တိုင်တက်တဲ့ကျောင်းကနေစတင်စနစ်ကိုပိတ်လိုက်ကြောင်းမနေ့ကကြေညာခဲ့ပါတယ်။အရင်ကိုဗစ်ပိုးတွေနှုန်း200ခန့်လုံးကိုကျခဲ့တဲ့စက်တင်ဘာလကနေအောက်တိုဘာလဆန်းပိုင်းတို့ကဒီနယူးယောက်ကကျောင်းတွေကိုဖွင့်ခဲ့ရကနေအခုလိုပြန်ပိတ်လိုက်ချိန်မှာအခြားမြို့ကြီးတွေဖြစ်တဲ့ Boston နဲ့ Detroit တို့မှာလည်းအလားတူလူကိုယ်တိုင်သွားတက်ရတဲ့ကျောင်းတွေကိုမကြခင်ကပဲပိတ်ထားလိုက်ပါတယ်။အခုလိုအချိန်မှာဥရောပဘက်မှာလည်း COVID ဒုတိယလှိုင်းဖြစ်ကူးစက်သူတွေစတိုက်တက်နေချိန်မှာဆေးရုံတွေလည်းပြေလာနေပြီးပြင်သစ်မှာဆိုရင်ပိုးတွေ့သူသစ် 28,000 ကျော်မနေ့ကတွေ့ခဲ့ကစုစုပေါင်းပိုးတွေ့သူ 2,000 ကျော်နဲ့သေဆုံးသူပေါင်း 48,000 နီးပါးရှိလာနေပါပြီ။အီတလီနိုင်ငံမှာလည်းပိုးကူးသူတပေါင်း 34,000 ကျော်ပိုးတူးတနေတဲ့တွေ့ခဲ့ပြီးစုစုပေါင်းပိုးတွေ့သူက 13,000 သိန်းနီးပါးနဲ့စုစုပေါင်းသေဆုံးသူ 9,000 နီးပါးရှိလာနေပါပြီခင်ဗျာ
။
ကြော်တာရင်းရသတင်းတွေကိုကိုရန်နဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုချိန်ကစပြီးVOA ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
။ COVID-19 ရောဂါကူးစက်ခံရသူတွေနဲ့ရန်ကုန်တိုင်းနဲ့မန္တလေးတိုင်းကရွေးကောက်ပွဲလုပ်ငန်းတွေမှာတာဝန်ထမ်းဆောင်ခဲ့သူ90ကျော်ပါဝင်နေပြီးတချို့ကတော့အထူးချမှတ်ကူတာပေးထားတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ COVID ရောဂါကူးစက်ခံရသူတွေနဲ့ရန်ကုန်တိုင်းအတွင်းရွေးကောက်ပွဲကျင်းပရာမှာမဲယုံတာဝန်ရှိသူတချို့နဲ့မိသားစုဝင်တွေလည်းပါဝင်နေပါတယ်။ရွေးကောက်ပွဲခရိုင်ဥက္ကဋ္ဌအပါအဝင်ကော်မရှင်ဝန်ထမ်းတွေမဲယုံအမှုထမ်းတွေနဲ့မိသားစုဝင်တွေအားလုံးပေါင်းအယောက်80ကျော်ကူးစက်ခံနေရတာလို့လည်းရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ပြောခွင့်ရဦးကျော်မိုးကြီးက VOA ကိုပြောပါတယ်
။ကော်မရှင်ဝန်ထမ်း10ဦးဥက္ကဋ္ဌအဖွဲ့ဝင်ဥက္ကဋ္ဌအဖွဲ့ဝင်ဆိုတာတိုင်းဥက္ကဋ္ဌတော့မပါဘူး။ဥက္ကဋ္ဌဆိုတာမြို့နယ်ဥက္ကဋ္ဌတွေရှိတယ်၊ခရိုင်ဥက္ကဋ္ဌတွေရှိတယ်။အဲ့ဒါကြတော့ရောပြောင်းလိုက်မယ်။ဥက္ကဋ္ဌအဖွဲ့ဝင်အယောက် 30 မဲယုံမှုနဲ့တာဝန်ထမ်းဆောင်တဲ့မဲယုံတာဝန်ထမ်းဆောင်တဲ့လူတွေ33ယောက်။သူတို့နဲ့ဆက်စပ်တဲ့မိသားစုတော့တနဦးအားလုံးပေါင်းအခု positive ပဲအဲ့တော့ ICU ထဲကိုရောက်နေတာတွေလည်းရှိတယ
်ယောဂဘူရှိသူတွေနဲ့ထိတွေ့မှုရှိခဲ့ပြီးယောဂတန်တရားကြောင့်အသွာလာကန့်သတ်ခံထားသူကတော့65ဦးရှိပါတယ်ပြီးခဲ့တဲ့နိုဝင်ဘာ10ရက်နေ့ကမဲယုံတွေစီမဲလာပေးသူပေါင်းကရန်ကုန်တိုင်းမှာ63သိန်းဝန်းကျင်ရှိခဲ့တာပါမန္တလေးတိုင်းမှာတော့တိုင်းစင်ရွေးကောက်ပွဲကော်မရှင်ရုံးဝန်ထမ်း9ဦးကူးစက်ခံနေရပြီးကျန်တဲ့အဖွဲ့အစည်းတွေမှာတော့ကူးစက်သူဦးရေမရှိခဲ့ဘူးလို့မန္တလေးတိုင်းရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းဥက္ကဋ္ဌဦးရှိန်ဝင်းကဖူယူအေကိုပြောပါလေ
။အော်ကျွန်တော်ရောအောင်ခုနှစ်ယောက်ပါဗျာ။နောက်ပြီးတော့မင်ဘာအများပြည်သူဂျုံကြီးသားသူဂျုံကြီးလေးသားသူ၃ဦးပါဗျာ။အလုံးပေါင်း10ယောက်ပါ။ဒါပါပဲဒါပါပဲ။ဆန္ဒကျွန်တော်ကော်မရှင်မရှိပါဘူး
။ကိုဗစ်ကရောဂါကာလကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့နောက်ဆက်တွဲလူစုလူဝေးတွေရှိခဲ့တာကြောင့်ယောဂကူးစက်နိုင်တဲ့အန္တရာယ်ကိုကျန်းမာရေးပညာရှင်တွေသတိပေးနေချိန်မှာပဲရွေးကောက်ပွဲလုပ်ငန်းစဉ်မှာပါဝင်သူတွေပါကူးစက်ခံရတဲ့သတင်းတွေထွက်ပေါ်လာတာဖြစ်ပါတယ်။ယောဂကူးစက်ခံရသူတွေထဲက60ရာခိုင်နှုန်းလောက်ဟာလက္ခဏာမပြဘဲယောဂပိုးရှိခဲ့တာဖြစ်လို့လူစုလူဝေးမှာပါဝင်ခဲ့သူတွေအနေနဲ့သီးခြားနေထိုင်ဖို့ကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဗဟုကူးစက်ယောဂတိုက်ဖျက်ရေးဌာနကိုညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသတိပေးထားပါတယ်။
ကျောင်းအကူဆက်မှုတရားဆိုလို့ရှိရင်เนาะနည်းနည်းလေးစများလာပြီဆိုတဲ့သဘောလေးတော့ရှိနေပြီဖြစ်ပါတယ်ဒါကလည်းအားလုံးသိကြတဲ့အတိုင်းပါပဲဒါကနောက်အကြောင်းမရှိဘဲနဲ့အကျိုးမရှိပါဘူးအကျိုးမဖြစ်တော့ပါဘူးဒါဆိုတော့ကျအရှင်းမှလူစုလူရှိခဲ့တယ်ဆိုတော့ရှိခဲ့တဲ့အတွက်ကြောင့်မို့ဒါလူစုတွေကနေပြီးတော့တရားနဲ့တရားကူဆက်မှုတွေများပြီးတော့အဲ့ဒါတော့ဒီတပတ်ပေါ့နော်ဒီတပတ်လောက်အတွင်းမှာဒါရုပ်လုံးပေါ်လာမှာဖြစ်ပါတယ်အဲ့ဒါကူဆက်မှုတွေများနေလို့သိဆုံးမှုတွေကများနေလို့ဖြစ်မှာဖြစ်ပါဒါကြောင့်မို့ဒီစုပ်ဖွဲ့မှာပါဝင်ခဲ့တဲ့သူတွေအနေနဲ့ကတော့မိမိစိုက်ပျိုးတာကိုတော့မိမိချိန်သိမ်းရမှာဖြစ်ပါတယ်။ဒါကြောင့်ဒီလိုမျိုးစုပေါင်းတဲ့အပွဲတွေမှာပါဝင်ခဲ့တဲ့သူတွေနဲ့ဘယ်သူတိတိမတိတိမိမိကိုယ်ကိုမိမိအသိဆုံးဖြစ်ပါတယ်။မိမိကိုယ်စားနဲ့ကိုမိမိလိမ်လို့မရပါဘူး။အဲ့တော့တို့တွေအနေနဲ့ကိုယ့်အိမ်မှာပဲကိုယ့်ကို self home quarantine ကိုယ့်ကိုယ်ကိုပဲတော့နှစ်ပတ်နေတာမိမိပါတော့စီးတက်စားတော့ပါမရောပါနဲ့ရောတော့တော့မနေပါနဲ့။ဒါကြောင့်ဆက်ပြီးတော့လုံးစုတဲ့တွေမရောပါနဲ့မသွားပါနဲ့။
ကျမိုင်နဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွယ်ပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကရောဂါကြောင့်သေဆုံးသူ1650ဦးနဲ့ကူးစက်သူအတည်ပြုလူနာ9322ဦးရှိပါတယ်။ဒေသတွင်းကရောဂါကူးစက်မှုကိုရှင်းချနိုင်မှုအတွက်လည်းကိုဗစ်ရောဂါကာကွယ်ရေးနဲ့ပတ်သက်ပြီးကျမိုင်ရဲ့အသိပညာပေးတာနဲ့အပြင်ထွက်တိုင်းမျက်နှာနဲ့နှာခေါင်းဆီအကာအကွယ်မဖြစ်မနေတက်ဆင်မှုကိုလည်းသတိပေးထားပါတယ်။ကျမကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကရွေးကောက်ပွဲတွေကိုငြင်းငြင်းကြမ်းကြမ်းကျင်းပပြီးစီးသွားပေမဲ့မတမာမှုတွေမမျှတမှုတွေရှိခဲ့တဲ့ဆိုတော့ဆွဆွဲချက်တွေနဲ့အငင်းပွားမှုတွေတိုင်တန်းမှုတွေဆက်လက်ထွက်ပေါ်နေတဲ့အကြောင်းပြောပြပေးချင်ပါတယ်ကျွန်မမေခါပါဒီလနိုဝင်ဘာ၈ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်မှာမတမာမှုတွေမမျှတမှုတွေရှိနေတယ်ဆိုပြီးအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဓိကအတိုက်ခံပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP နဲ့တိုင်းရင်းသားနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD တို့အပါအဝင်နိုင်ငံရေးပါတီအချို့ကအငင်းပွားတာတိုင်တန်းလာပြီးရှိနေတာပါNLD ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကတော့ရွေးကောက်ပွဲဆိုင်ရာအငင်းပွားစရာတွေနဲ့ပတ်သက်လို့အချက်လက်တွေစုဆောင်းနေတယ်လို့ပြောပါတယ
်။မရှိဘူးဆိုရင်ကျွန်တော်၄50လောက်တော့ရှိလိမ့်မယ်ကျွန်တော်တို့ဒီရွေးကောက်ပွဲပြင်မှုဆိုင်ရာပေါ့။ဟိုခုနေတော့မဟုတ်ဘူးเนาะတရားမဲ့ပြုကျင့်မှုတော့မဟုတ်ဘူး။တရားမဲ့ပြုကျင့်မှုကတော့ဒီတင်နေမှာပါ။ကျွန်တော်တို့တွေ့သလောက်ကတော့ကျွန်တော်တို့ဘက်ကတိုင်ကြတာကတော့2015ဖြစ်တော့နည်းနည်းလေးတော့ပုံနိုင်ပါတယ်။
မန္လီတိုင်းဒေသကြီးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ပါတီရဲ့ပြောရေးဆိုခွင့်ရှိသူတဦးဖြစ်တဲ့ဦးကျော်ဆန်းကတော့ရွေးကောက်ပွဲလုပ်ငန်းစဉ်မှာမမျှတတဲ့လုပ်ရက်တွေကြဲကြဲပြန့်ပြန့်ရှိခဲ့တာကြောင့်တာဝန်ရှိသူတွေကိုတိုင်ကြားဖို့အထောက်အထားတွေအချက်လက်တွေစုဆောင်းနေတယ်လို့ပြောဆိုထားပါတယ်
။တန်ခွက်လောကတိုင်ကြားလာပေါ့228ခုပူဇော်လာမဲပေးခြင်းဆိုတဲ့ယတနာတွေကျွန်တော်နေရာတော်တော်များများမှာတွေ့ရပါတယ်တိုင်ကြခဲ့ပါလေတန်ခွက်ပြပါနောက်တစ်ခုကလူတူကြီးနှခါမဲပေးခြင်းဆိုတဲ့အိစာဖြစ်ဒါဒီလဲသူတင်မဲပေးတဲ့29အော်တိုဘာ29ရက်နေ့နိုမာ9ရက်နေ့ဆိုတဲ့သူတင်မဲပေးတဲ့ရက်ချီတာခြင်းအော်သူတင်မဲပေးပြီးကြောင်းလက်တမ်းမဆွခြင်းဒီပြဿနာတွေကနေပြောတာလူတူကြီးနှခါမဲပေးနိုင်တယ်ဆိုတဲ့အနေတဲ့ဖြစ်ပြီးတော့တူရီနာခါလာမဲပေးတဲ့ဖြစ်စီတွေကျွန်တော်တို့တွေ့ရပါတယ်ရက်စကမှာအမှုဖွင့်ခဲ့ရပါတယ
်ရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့အတိုက်ခံ USDP ပါတီကရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားခဲ့တဲ့အမှုပေါင်း950ကျော်ရှိနေပြီးရဲစခန်းကိုဓာတ်ရိုက်တိုင်ကြားတဲ့အမှုပေါင်းက80ကျော်ရှိတယ်လို့နိုင်ငံရေးအတိုင်းဝိုင်းကပြောဆိုထားပါတယ်တိုင်းရင်းသားမဲဆန္ဒနယ်မြေတချို့မှာတော့ရွေးကောက်ပွဲကာလမှမမကန်လုပ်ရက်တွေရှိခဲ့တယ်ဆိုပြီးတိုင်တန်းတာတွေလည်းရှိနေပါတယ် SNLD ပါတီရဲ့တွဲဘက်အတွင်ရင်မှု1ဆိုင်းကျော်ညွန့်ကတော့မဲမတမာတဲ့လုပ်ရက်တွေကြုံခဲ့ရတဲ့အတွက်တိုင်ကြားဖို့ပြင်ဆင်နေတယ်လို့ VOA ကိုပြောပါတယ
်အဲမိုင်းတုံနဲ့မိုင်းဆက်မှာကတော့ဒါလည်းမိုင်းတုံမှာလူပေါင်း 19,000 တော့ရှိတယ်ဗျ 19,000 က document ရှိဘူးမဟုတ်ဘူးနဲ့ရှိဘူးနိုင်ငံတော်ဖုတ်ပြီးကတက်တယ်ခင်ဗျာလည်းမမှန်ရှိဘူးအဲမင်းစင်းနေတာတော့ကျွန်တော်တို့ရွေးကောက်ပွဲမကျင်းပခင်ကလုပ်တယ်အဲဒီကိစ္စပြောတယ်မအောင်မြင်ဘူးအဲ့မှာ1,000ကျော်ရှိရတယ်။ဒီအဲ့မဲဆင်းနေရလဲစစ်တို့လည်းမရဘူး။ကျွန်တော်တို့မဲပေးနေတဲ့ခါတိုင်းမဲပေးနေတဲ့ရွာတွေတောင်မှပဲသူတင်မဲနဲ့ကုန်းလိုက်သူတင်မဲပေးကြတယ်ဟောဗျာ။အဲ့မှာကျွန်တော်တို့မဲတာမှာတမင်းမဲပဲရတဲ့ဟာတွေရှိတယ်ဆိုတော့ဒါတော်တော်ဟောစဉ်းစားကြည့်ကိစ္စဖြစ်တယ်ဗောဗျာ
။ရွေးကောက်ပွဲလုပ်ငန်းစဉ်အပေါ်အငင်းပွားမှုတွေနဲ့တိုင်ကြားမှုတွေကအရင်ရွေးကောက်ပွဲတွေထက်ပိုများနိုင်တယ်လို့လဲနီယူးမြန်မာဖောင်ဒေးရှင်းရွေးကောက်ပွဲစောင့်ကြည့်အဖွဲ့ကဒေါ်မြအနန္ဒာသိန်းကဗီဒီယိုကိုပြောပြပါဗျာ။
ဒီကောက်ပဲအချို့ကလားနေဒီထိဆိုရင်ကျွန်တော်တို့က455ခုပေါ့နော်အဲ့မှာဘေးအကြောင်းရာတွေများလဲဆိုတော့ဥမာအဒီတရားမဲ့ပြည့်ချင်းမှုလိုဟာမျိုးက900ခန်းလောက်ရှိရယ်ပေါ့နော်ဒီမဲမတက်မဘူးပေါ့ဒါမို့ရင်လည်းနဲ့ပတ်သက်လို့ဒီလိုလှမ်းမိုးမှုတွေရှိရယ်ပေါ့နော်အဲ့လိုမျိုးနဲ့ပတ်သက်ပြီးတော့ကဒီ200ခန်းလောက်ရှိရယ်ဒါကတော့အဲ့လိုဒီဟိုဟာဒီဒီကမ်ပိန်းလုပ်တဲ့အခါမှာဒီအချင်းချင်းဒီစော်ကားရန်ဆတာပါနဲ့အဲ့လိုမျိုးကတော့800ခန်းလောက်ရှိရယ်ပေါ့နော်အဲ့လိုမျိုးလေးရခိုင်နှုန်းလေးတွေနေတော့ရှိတော့ရှိတယ်ဆီမှာမဲနဲ့ပတ်သက်ရင်တော့20ရခိုင်နှုန်းလောက်ရှိတယ်ပေါ့ဒါတော့ကျွန်တော်တို့ဟိုဟာ observer တွေပို့ထားတဲ့ဒီ incident form တွေကိုပြန်ကြည့်တော့နော်အရင်တစ်ကတည်းကပို့များလာတယ်လို့သူတို့ဟိုဟာပြောကြတယ
်လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအခန်း9ပုံမှန်399မှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာအငင်းပွားမှုတွေကိုစစ်စစ်နိုင်ရေးအတွက်ရွေးကောက်ပွဲခုံအဖွဲ့တွေကိုဖွဲ့စည်းနိုင်တယ်လို့ဖော်ပြထားပါတယ်။ပုံမှန်400နှစ်မှာတော့ရွေးကောက်ပွဲခုံအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့အမိန့်တွေဟာအတိအကျအတိဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
ကိုဗစ်ကရောဂါကြုံနေရရင်မြန်မာနိုင်ငံမှာအချိန်မီပြင်းစင်မထားနိုင်ရင်နောက်ထပ်ကလေးနှစ်တန်းလောက်ဆင်းရဲမွဲတေမှုကြောင့်ကိုခံရနိုင်တဲ့အန္တရာယ်ရှိနေကြောင်းကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ UNICEF ကသတိပေးလိုက်တဲ့အကြောင်းတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထပ်ပါမြန်မာနိုင်ငံမှာမကြသေးခင်နှစ်တွေကဆင်းရဲမွဲတေမှုလျှော့ချရေးအောင်မြင်မှုတွေရှိခဲ့ပေမဲ့ကရောဂါကြောင့်နောက်ဆက်တွဲလူမှုရေးစီးပွားရေးအကျိုးဆက်တွေပေါ်ပေါက်လာရတာကဒီနှစ်ကုန်လောက်မှာနောက်ထပ်ကလေးငယ်နှစ်တန်းလောက်ဆင်းရဲမွဲတေမှုနဲ့ရင်ဆိုင်ရနိုင်တယ်လို့မြန်မာနိုင်ငံစည်ရင်းအင်းအဖွဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့နဲ့ပူးတွဲလေ့လာဆန်းစစ်ချက်မှာတွေ့ရှိခဲ့ကြောင်း UNICEF ကသတင်းထုတ်ပြန်ခဲ့ရပါကိုဗစ်ကရောဂါမတိုင်ခင်ကာလကတည်းကမြန်မာနိုင်ငံကကလေးအလုံးရဲ့သုံးပုံတစ်ပုံလူဦးရေ၅သန်းကျော်ဟာဝင်ငွေနှိမ့်တဲ့အဆင့်အတန်းမှာရှိနေရလို့လည်းဖော်ပြထားပါတယ်နိုင်ငံတကာအကူအညီပေးရေးအဖွဲ့ဖြစ်တဲ့ Save the Children ရဲ့ကလေးတငယ်အခွင့်အရေးများစီမံအုပ်ချုပ်မှုဌာနအကြီးအကဲစီမံကိန်းအကြံပေးတော်ဝင်ပပတန်းကလည်းကယောကနောက်ဆက်တွဲကလေးတွေရင်ဆိုင်ရမယ့်အခက်အခဲတွေကြီးကြီးမားမားရှိနေရလို့ VOA ကပြောပါတယ်
။ဒါကဝင်ငွေမပန်းချင်းကကလေးတွေကိုကျောင်းထွက်ရတာတွေဥပဒေနဲ့ကျောင်းမဖွင့်လေးပေါ့ရှင်။ကျောင်းပြန်ဖွင့်ရင်ကျွန်တော်ဟုတ်ကူလေးကလေးတွေကလည်းကျောင်းပြန်ပြန်လို့မရပဲနဲ့ဒီလုံလုံးတူနေဟုတ်ပါမယ်ကလေးတွေလည်းကျွန်တော်မြင်တာဟာအခုကိုဗစ်ကာလမှာဟိုတန်ရောင်းနေကလေးတွေကလည်းကျွန်တော်အများကြီးစစ်လာတယ်ပေါ့နော်။အဲ့တော့ကလေးတွေအတုံးကျခံနေဖြစ်လာတယ်ဒီကားကိုယ်ကိုယ်ကိုတောင်းအိမ်လာတယ်အဲ့တော့အဲ့ဒီဟာတွေနောက်ဆက်တွဲချင်းတွေကကလေးရဲ့ position နောက်ကြီးဖြစ်ခဲ့တယ်ပေါ့နော်ဆိုတော့ဒီဒီကားကိုယ်ကိုယ်ကိုယ်ရဲ့ property ကိုကျွန်တော်ဘယ်လိုတန်းထုတ်နေဒါလေးကလည်းအရင်နဲ့အရင်ကြည့်ရပေါ့နော
်သူတည်တနာစကြံအရာတနည်းစာလုံလောက်တဲ့အစာအာဟာရမရတဲ့ကလေးငယ်တွေရှိလာတာစေးရုံစေးကမသွားနိုင်တဲ့ကလေးတွေလလန်းမီရဲ့ကျမ်းမာရေးစောက်ရှောက်ခွင့်ရဖို့ဒါတွေကလည်းနောက်ဆက်တွဲစိုးရင်စရာအခြေအနေဖြစ်ကြောင်းဒေါ်ဝင်းပပတန်ကထောက်ပြပါတယ်ဒါရီကိုကန္နာလိုက်ခွဲပြီးဖြည့်ရှင်းသွားရမယ်လို့ဆိုပါတယ်2019အချက်အလက်ရဆိုရင်တကဘာလုံးမှာကလေးလုံသားပေါင်း152တန်းရှိပြီးမြန်မာနိုင်ငံမှာတော့ကလေးလုံသား7.2တန်းလောက်ဟာဈေးဆိုင်အိမ်အကူတားငါးဈေးရည်နဲ့စက်မှုစုံတွေမှာအများဆုံးလုကင်နေရလို့ ILO ကပြောပါတယ်ကိုဗစ်ရောဂါကြောင့်ပဲကလေးတငယ်တွေဟာလုပ်ငန်းခွင်ကြီးစီပိုဦးတည်လာကြောင်းအေယာဝတီတိုင်းကလေးတငယ်အခွင့်အရေးများဆိုင်ရာကော်မတီဝင်ဦးမြင့်ထေကပြောပါတယ်
ကဒီတဲ့ရောက်မှုကြောင့်လုံငန်းကကာသင်ငန်းဘက်ကိုအာယုံမရောက်တော့ဘူးလေ။ခိုင်းဆိုင်နဲ့ကြည့်ရင်ခလေးတွေကဘလို့ဖြစ်လဲဆိုတော့ဟိုအရတော်လေးကခေါင်းတွေနဲ့နေရပေါ့ဗျာ။ expectation ဒီရက်မဲ့နေရတဲ့အချိန်မှာကာသင်ငန်းဘက်ကိုဥတည်ဖို့ဆန္ဒမရှိတော့ဘူး။သင့်တော်ရလုပ်ငန်းဝင်တွေဘက်ကိုဥတည်သွားတဲ့အတွက်အခုဖြစ်နေကြတယ
်။မြန်မာနိုင်ငံစည်ရင်းအင်းအဖွဲ့UNICEF နဲ့ UNDP တို့ရဲ့လေ့လာချက်အရမိသားစုတွေအစားအသောက်လျှော့စားရတာစိတ်ဖိစီးမှုများလာတာအမျိုးသမီးတွေအလုပ်ဝံပိုလာတာကလေးတွေပညာရေးထောက်ပံ့ဖို့မစွမ်းနိုင်တော့တာအပါအဝင်ကာယောဂကာလအခက်အခဲတွေကိုတွေ့ရှိခဲ့ရတာပါသူတေသနာလေ့လာချက်ကိုတော့ကာယောဂကြောင့်ရိုက်ခတ်လာမဲ့တန်နဲ့ဝင်ငွေမကြီးများဖို့ကိုတတ်တရာရဖို့အစိုးရကမူဝါဒတွေချမှတ်ဆောင်ရွက်ရမှာထိရောက်မှုရှိအောင်အထောက်အကူဖြစ်စေဖို့ရည်ရွယ်တယ်လို့လည်းအင်္ဂါနေ့က UNICEF ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကလေးတွေရဲ့ဘဝတိုးတက်လာဖို့အပြည့်ပြဆိုင်ရာကလေးအလုပ်သမားရေးရာအဖွဲ့မြန်မာကလည်း2013လောက်ကစလို့အမေရိကန်ဒေါ်လာ9တန်းကျော်ကူညီထားပြီးအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USA ကလည်းအသက်မိုးရမ်းကြောင်းအလုပ်နဲ့အစားနည်းရက်ကကူညီရတွေရှိပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA ကိုသတင်းပေးပို့လိုက်တာပါ။
မြန်မာစစ်တပ်နဲ့တိုင်းတန်လက်နက်ကန်အဖွဲ့တွေကြားစီရီပြည်ပခတွေကြောင့်နေရဆုတ်ခွာတင်းချောင်းနေရတဲ့စစ်ဘေးချောင်းတွေစောင်းရသည်မှာစောင်းအနှွေးထက်ပါဝင်အရေးပေါ်ကူညီတွေလိုအပ်နေတဲ့အကြောင်းသိပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါစီရီသိမ်းမမှုတွေကြောင့်နေရဆုတ်ခွာထွက်ပြေးနေကြရတဲ့ချင်းပြည်နယ်နဲ့ကချင်းပြည်နယ်ကစစ်ဘေးဒုက္ခတွေတွေစောင်းသွင်းအေးတံကိုကာကွယ်နိုင်ဖို့နဲ့စစ်နာရိတ်ကခက်ခဲတွေကြုံနေရတယ်လို့အကူအညီပေးရေးဖွဲ့တွေကပြောပါတယ်ချင်းမီနယ်ပလက်ဝါမြို့နယ်မှာဆိုရင်လေစစ်ဘေးဒုက္ခသည်တွေစောင်းတဲ့အနှွေးထည်အရေးကြီးလိုအပ်နေတယ်လို့တိုက်ပွဲဆောင်တဲ့သဘာဝဘေးကူညီပေးရေးဖွဲ့တွင်မှူးဥကျော်အောင်ကပြောပါတယ
်လက်ရှိမှာဒီကျွန်တော်တို့နိုဝင်ဘာလရောက်လာပြီဆိုတော့ဒီဇင်ဘာ
ရောက်ခါနေပြီပေါ့ဆိုတော့တော်တော်လေးကိုဒီဖက်မှာကျွန်တော်တို့ချင်းပြင်းနေနေရာတော်တော်များများမှာအေးလာပြီဆိုတော့အေးလာတဲ့ဒီတံတွေကိုကျွန်တော်တို့တော်တော်များများခံစားရတယ်ပြီးတော့အဲ့ဒီဟာမှာကျွန်တော်တို့ဒီမှာအိမ်မှာရှိနေတဲ့ကျွန်တော်တို့လူကြတော့ဘယ်လိုပဲဖြစ်ဖြစ်အဆင်ပြေတယ်ဒါမှခံမှနေတဲ့လူကြီးကြတော့သူတို့ရဲ့စောင်းတွေအွေးခေတွေအင်းကြီးတွေလိုအပ်နေတယ်လို့
သွားလာရင်းနဲ့လမ်းမဆက်တွေရခက်ခဲတွေပြင်စစ်ဘေးနဲ့ကိုဗစ်ကပ်ရောဂါကြောင့်သွားလာလှုပ်ရှားမှုတွေကန့်တတ်ထားတဲ့ချင်းပြည်နယ်မှာစစ်ဘေးဒုက္ခတွေတော်တော်များများဟာအဝတ်တထည်ကိုတခုနဲ့နေရကနေသိမ်းချောင်းလာကြရတာကြောင့်စောင်းသွင်းကာလမှာအနှွေးထည်နဲ့စောင်းတွေလိုအပ်လာနေတာပါချင်းပြည်နယ်ဆိုရဖွဲ့ဝင်စီပင်တရားရေးဝန်ကြီးဦးစိုးထက်ကတော့ပလက်ဝါမျိုးရောက်ဒုက္ခတွေအတွက်အနှွေးထည်နဲ့စောင်းရောက်ရှိဖို့ကြိုးပမ်းနေတယ်လို့ပြောပါတယ်
ဒီရန်ကုန်မှာချစ်တဲ့အားစစ်ဆိုင်အဖွဲ့ကကျွန်တော်ဒီချစ်ပြည်နယ်ဖက်ပုဆောင်ကလေးအဖွဲ့ကရောဒီအဝတ်ထည်ကိုအခုရပိုင်းမှာဟိုအထက်တထောင်ကျော်လောက်သမီးရနေစပလက်ဝါဘက်ကဆက်ပို့နေတယ်ခင်ဗျ။ရန်ကုန်ဘက်ကလည်းအခုချက်ပို့ဖို့လည်းလုပ်နေပါပဲ
။ပလက်ဝါမြို့ကိုအဓိကကုန်စည်စည်းစင်းရာရခိုင်ပြည်နယ်ကကလတာမြို့ချောင်းလျှောက်စည်ရေးသိမ်းမှမှုတွေကြောင့်အသွာလာတွေကန့်သတ်ထားတာကြောင့်ဒုက္ခတွေတွေတမကမြို့ခံဒီပါစန္ဒရိတ်ကခက်ခဲတွေကြုံနေရပါတယ်။စီရပိုင်းတွင်မကွေးတိုင်းပုခုတ်ကူကနေတဲ့ဆင့်ဆိုင်း2000ရောက်လာတဲ့အတွက်အခိုင်အတာစားတော့ရေးအဆင်ပြေသွားတယ်လို့ဒေသခံတွေကဆိုပါတယ်။အခုလက်ရှိပလက်ဝါမြို့နယ်မှာစစ်ဘေးရှောင်ပြည်သူ1000ကျော်ခန့်ရှိနေပြီးပလက်ဝါမြို့ပေါ်မှာ9000၊စမီးမြို့ပေါ်မှာ4000ကျော်နဲ့တခြားဒေသတွေမှာလည်းစစ်ရှောင်တချို့ရှိနေပါတယ်။ကချင်ပြည်နယ်မှာလည်းအကူအညီပွေရေးဖွဲ့တွေအလားနည်းလာတဲ့အတွက်စစ်ဘေးဒုက္ခသည်တွေစောင်းလွင်းကာလအရေးပေါ်လိုအပ်ချက်တွေရှိနေတယ်လို့ပူတာအိုလုံဆိုးစစ်ဆောင်စခန်းတာဝန်ကဥဖုံသိန်းကပြောပါတယ်
။ဆောင်းတို့ပြီးတော့ဒီအင်းချင်ဝိစာတွေပေါ့နော်ဗျာ။အဲဒီကျတော့လိုအပ်တဲ့ကကိုကြီးဘေးဒုက္ခတော့အခုစာကိုနည်းနည်းစီလာပေးတာတော့ပဲရှိတယ်။လိုဖွဲ့ကြီးတွေကလည်းအလိုရှင်ဖွဲ့ကြီးတွေကလည်းပြီးတာတော့အခုတော့မရှိဘူးဗျာ။
အထူးသဖြင့်တရုတ်နယ်စပ်နေကစစ်ဘေးဒုက္ခသည်စခန်းတွေမှာလူအချက်တွေရှိနေပြီးပြောင်းကျွေးရတဲ့အခြေအနေတွေရောက်နေပြီလို့ကချင်နှစ်ချင်းခရိယံဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာခလန်ဆန်းစွန်းကပြောပါရယ
်။ဒီစပ်မှာရှိတဲ့ဒီကမ့်တွေကစတုံးဘက်ကအမတ်၈အမတ်၆တို့ဆိုရင်နေတော့မရတော့ဘူးအခြေအနေဖြစ်နေတယ်။စားရတော့ရေပေါ်တော့ဒီဘက်ကလည်းအစိုးရကွန်ထရိုးရရမှာမဟုတ်ဘူးဆိုတော့ဒီပို့ဆောင်ဖို့လည်းခက်ပြုတ်ပြီးကလည်းဒီဖြတ်သွမ်းလာဖို့နေဒီကားတွေဆိုတော့ဆောင်းတင်းမှာကျွန်တော်တို့ကတော့ဒီရွှေကြောင်းရေးကိုနေရပြန်ရေးကိုကျွန်တော်တို့ဟိုနှစ်ဖက်အစိုးရနဲ့ကြည့်ပြီးမှဆောင်ရနေတဲ့ကိစ္စတွေရှိပါတယ်။
တရှိ COVID-19 ရောဂါဖြစ်ပွားနေတဲ့အချိန်လေးကြောင့်တရုတ်နယ်စပ်ကပြိပင်ထားတဲ့အတွက်နယ်စပ်ဒုက္ခတွေစခန်းတွေမှာအခက်တွေ့နေတာပါ။ကချင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ KIO ကချင်လွတ်လပ်ရေးဖွဲ့တို့ကြားပြစ်ကတ်တိုက်ခိုက်မှုတွေရပ်တန့်နေတယ်လို့ရခိုင်လက်နက်ကိုင်ဖွဲ့ AA ကရွေးကောက်ပွဲမကျင်းပနိုင်တဲ့နေမြေတွေမှာပြန်လည်ကျင်းပနိုင်မယ့်အခြေအနေတွေဖန်တီးဖို့ကမ်းလှမ်းချက်ကိုတမတော်ကကြိုဆိုခဲ့ပြီးနောက်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာတိုက်ပွဲတွေကလည်းငြိမ်သက်နေပါတယ်ခင်ဗျာ။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
ကိုဗစ်ကပ်ဘေးကာလမလေးရှားနိုင်ငံမှာတရားမဝင်ရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံခြားသားတွေနေရပြန်ဖို့အတွက်လူဝင်မှုကြီးကြပ်ရေးမှပေးဆောင်ရတဲ့ဒဏ်ချေးငွေကိုမလေးရှားအာဏာပိုင်တွေကရှော့ပေါ့တတ်မှတ်လိုက်တဲ့အကြောင်းပြောပြပါမယ်။ကျမမအေးပါပါ။ကပ်ဘေးကာလမှာနိုင်ငံတွင်းတရားမဝင်ရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံခြားသားတွေနေရပြင်နေတဲ့ဆိုရင်တတ်မှတ်ထားတဲ့ဒဏ်ချေးငွေပေးဆောင်ပြီးနိုဝင်ဘာလ16ရက်နေ့ကနေ၈နှစ်ဂျွန်လ30ရက်အတွင်းပြန်နိုင်ကြောင်းမလေးရှားတာဝန်ရှိသူတွေကခွင့်ပြုလိုက်ပြီးတဲ့နောက်အခုနောက်ထပ်ဒဏ်ချေးငွေကိုလည်းရှော့ပေါ့ပေးလိုက်တာပါတရားမဝင်နေထိုင်သူတွေပုံမှန်ပေးဆောင်နေကြရတဲ့ဒဏ်ချေးအဖြစ်မလေးရှားရင်းကင်ငွေ3000တတ်မှတ်ထားတာကိုအခုအခါ900အထိရှော့ပေးလိုက်တာလို့လည်းမလေးရှားနိုင်ငံအခြေစိုက်အလုပ်ကံရရှိရေးအကျိုးဆောင်လုပ်ငန်းကဦးတန်းထွန်းကပြောပြပါတယ်
ဟုတ်ကဲ့3000ကနေပြီးတော့အခုဆိုရင်တန်ငွေပေါ့နော် special pass ဟိုဒါဗီဇာအပါအဝင်ပေါ့900သူတို့သတ်မှတ်တယ်ဒီမေဂျာဆိုရကမေဂျာဆိုရတန်ငွေဒီကတော့ရင်းတော့3000ပေါ့နော် 3000 ဆိုတော့ဘူးမှမပြန်နိုင်ကြဘူးပထမဆုံးသူတို့ဒီကျွန်တော်တို့ passport ပေါ့နော်နိုင်ငံသားနိုင်ငံသူတို့သက်ဆိုင်တဲ့နိုင်ငံ passport တွေတက်တန်းရှိတဲ့ passport တွေဒါမှမဟုတ်လည်း passport မရှိတဲ့လူတွေကတော့သူကျွန်တော်တို့ဒီနိုင်ငံသားထောက်ခံချက် CI ပေါ့နော်အဲ့ဒါတွေနဲ့သူက online မှာအရင်ဆုံးရချင်းယူရမယ်။အွန်လိုင်းမှာရချင်းယူပြီးတော့သူတို့ရချင်းရတဲ့နေ့မှာကျွန်တော်တို့ဒီ COVID test ရဟုတ်တာပါလေ safety test ရွေးရဲ့အတန်းရှိတဲ့ passport ရဲ့နံပါတ်ထောက်ခံစာရဲ့နောက်တစ်ခုကဂျန်ငွေက900 ်တို့ကန်ကြီးကိုပုံပေါင်းပေါ့နော
်ဟုတ်ကဲ့
ပုံပေါင်း900အဲ့ဒါနဲ့တို့လက်ပွေပေါင်း200တို့သူရဲ့လာဘကရုံးပါပေါ့နော်ကိုယ်တိုင်သွားရမယ်14ရက်ပြင်မှာပြန်ရမယ်နော်လေအဲ့ဒီလက်ပွေပေါင်းတဲ့အခါမှာလေလက်မှတ်လက်ပါရမယ်14ရက်ပြင်ပေါ့14ရက်ကျမကျော်သေးရဘူးပေါ့အဲ့လေလက်မှတ်ပါတစ်ခါတည်းပြရမယ်
တန်ရင်းွေရှော့ပေါ့ပေးလိုက်ပြီမဲ့နေရပြန်မဲ့မြန်မာနိုင်ငံသားတွေအနေနဲ့လေရင်စရိတ်နဲ့ဆေးစိတ်ရမှာကုန်ကြစည်းတွေကိုပေးရမှာဖြစ်တယ်လို့လည်းပြောပါရယ်မလေးရှားအာဏာပိုင်တွေကတန်ရင်းွေရှော့ပေးလိုက်တဲ့အတွက်နေရပြန်မဲ့သူတွေအကုန်ကြတက်တာမှာဖြစ်ပေမဲ့မြန်မာနိုင်ငံသားတွေသာမကတခြားမလေးရှားရောက်နိုင်ငံသားတွေအများအပြားနေရပြန်ဖို့ကြိုးပမ်းနေကြတာကြောင့်လက်တွေမှာအခက်အခဲနဲ့ကြံ့ကြာမှုတွေရှိနိုင်တယ်လို့လည်းဦးတန်းထွန်းကပြောပြပါရယ
်နောက်တစ်ခုကတို့ online ကနေပြီးတော့ပဲရချင်းကြည့်ပါမယ်မပြောမြန်မာနိုင်ငံတနေငယ်နဲ့လည်းမဟုတ်ဘူးနိုင်ငံပေါင်းစုံသွားဆိုတော့အဲ့မှာလည်းကြံ့ကြံ့မှုရှိနေတယ်။အဲနောက်ပြီးအခုလင်းလက်မရဖို့ဆိုတာကလည်းဒီတန်ယုံမာကသူ့ဥစားပေါ်တော့ရှောက်မပုံတင်တာရှောက်ပါတင်တဲ့လူတွေကလင်းငါ6000ကရှိနေတယ်ဆိုတော့အဲ့ဒါချက်ချင်းသွားပြီးရှောက်ပြီးတော့ချက်ချင်းရဖို့မလွယ်ဘူးထင်တယ်လေ။နည်းခက်ခဲတယ်ကြံ့ကြံ့မဲ့သဘောတွေရှိတယ
်
။ဟုတ်ကဲ့။အဲလင်းဖလက်ကဘုကကယ်ဆယ်ရေးလင်း flight ပဲရှိရဆိုတော့ခက်ခဲတယ်ရှိကြမှာပါအဲ့ဒါများတော့
မလေးရှားနိုင်ငံမှာခန့်မှန်းခြေမြန်မာနိုင်ငံသား9သိန်းခွဲလောက်ရှိနေပြီးကိုဗစ်ကပ်ရောဂါကာလမှာစားဝတ်နေရေးနဲ့အလုပ်ကိုင်အခက်အခဲတွေကြောင့်ကိုကိုကိုအဆုံးစီရင်ခဲ့သူတချို့ရှိခဲ့သလိုတရားဝင်ရောတရားမဝင်ပါနေရပြန်ဖို့ကြိုးစားကြသူတွေလည်းရှိပါတယ်။အခက်အခဲတွေကြောင့်နေရပြန်ဖို့မြန်မာတိုင်းရင်းကိုစည်ရင်ပေးသွင်းထားသူသတောင်းကျော်ရှိနေပြီးမကြသေးခင်ကစလို့ထိမ့်သိမ်းစကန်းကလူတချို့ကိုပြန်ပို့ပေးခဲ့တာတွေလည်းရှိပါတယ်ရှင်။ကျမမအေးအေးမှသတင်းပေးပို့နေတာပါ။
အံတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်ကချင်ပြည်နယ်မှာလက်နက်ကင်ပြည်ပကပြန်လည်ဖြစ်ပွားလို့ပေါ်ထွက်လာတဲ့စစ်ရှောင်ဒုက္ခသည်တွေကိုကချင်ရပ်ဖက်အဖွဲ့အစည်းတွေကကြီးရှုစောင့်ရှောက်နေပါတယ်ဒီအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
နေပြည်တော်အစိုးရဦးဆောင်ပြီးပြုပြင်ပြောင်းလဲရေးလုပ်တဲ့2017ကစပြီးအချင်းပြည်နယ်မှာပြန်လည်ပြစ်ခတ်ကြတာမျိုး9နှစ်ရှိသွားပါပြီစစ်ပြေးဒုက္ခတွေလည်းတသိန်းကျော်နေပါပြီသူတို့ကိုကူညီနေသူဟာအချင်းအရက်ပဲအဖွဲ့အစည်းတွေဖြစ်ပါတယ်စီအစိုးရနဲ့18နှစ်ကြာအပြစ်ရထားပြီးမှဦးသိန်းစိန်အစိုးရလက်ထက်မှာပြန်လည်ပြစ်ခတ်ကြတာဖြစ်ပါတယ်စစ်ပြေးဒုက္ခတွေစောင့်ရှောက်ရေးလုပ်ငန်းတွေပတ်သက်ပြီးလန်ဒန်အခြေစိုက်လူအကျိုးဆောင်အဖွဲ့ Humanitarian Policy Group နဲ့ချင်းမိုင်တက္ကသိုလ်ကသုတေသီ Ashley ဆောက်တို့ကကွင်းစင်းလေ့လာပြီးစာရင်းရေးထားပါတယ်ကချင်ပြည်ပကမှာလူသားချင်းစာနာထောက်ထားမှုဥပဒေကိုရောအပြည်ပြည်ဆိုင်ရာလူ့အခွင့်အရေးဥပဒေကိုရချိုးဖျက်ကြတာတွေ့ရတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးယူနဲ့ MNSC လူ့အခွင့်အရေးအဖွဲ့တို့ကဆိုပါတယ်။ထင်းသလိုဖားစီနှိပ်စက်မှုတပ်ဖြတ်မှုအတ္တမစီခိုင်းမှုကြေးရွာတွေကိုပိတ်ခတ်မှုလူသားအချို့ဆောင်လုံကမလုံနိုင်အောင်ဟန်တားမှုနေရာသိမ်းပိုင်မှုစတာတွေဖြစ်ပွားနေတယ်လို့ဆိုပါတယ်။ KIA ကချင်းတပ်ဖွဲ့ကလည်းတပ်ဖြတ်တာနဲ့အတ္တမစစ်သားစုဆောင်တာတွေလုတ်တက်ပြီးမြဲဒေသခံနဲ့အရက်ဖက်အဖွဲ့တွေကိုတော့ကူညီစောင့်ရှောက်သူအဖြစ်မြင်ကြပါတယ
် KIA ကချင်တပ်ဖွဲ့ထိန်းချုပ်ထားတဲ့နေရာကစစ်ပြေးဒုက္ခသည်တွေကိုလုံခြုံတဲ့စစ်ဆောင်စခန်းတွေစီကိုပို့ဆောင်ရမှာအရက်ဖက်အဖွဲ့အစည်းတွေနဲ့ခရီးယန်ဓမ္မဆရာတွေဟာအရေးကြီးတဲ့ခန်းကန်တာကပါဝင်ကြပါတယ်အထူးသဖြင့်တမတော်နေမင်းနဲ့ KIA နေမင်းကြားဝင်ထွက်သွားလာကြတဲ့အခါမှာဓမ္မဆရာတွေဟာအရေးပါလာပါတယ်ဓမ္မဆရာကိုခရီးယန်ဖုန်းကြီးအဖြစ်သတ်မှတ်ကြတာမို့အစိုးရအရာတန်းကရောတမတော်ကပါယုတ်တိလေးစားကြတဲ့အတွက်ပြိပကဒေတာမှသွာလာနိုင်တာဖြစ်ပါတယ်စစ်ဆောင်စခန်းမှာစာသင်ပေးခြင်းသူတွေနဲ့ကူညီခြင်းသူတွေကိုလည်းဓမ္မဆရာတွေကပဲစီစဉ်ပေးပါတယ်ဒေတာဆိုင်ရာအခြေအနေနဲ့တင့်တော်တဲ့အစီအစဉ်တွေကိုအရက်ဖက်အဖွဲ့အစည်းတွေကအကောင့်ထဲပို့ပေးကြပါတယ်ပညာရေးကျန်းမာရေး ဥပဒေရေးရာတွေပါဝင်ပါတယ
်ဆက်ဆောင်ပြည်သူအများစုဟာလေယာဉ်စိုက်ပျိုးသူတွေဖြစ်ပါတယ်ရိုးရာအစဉ်လာရပိုင်ဆိုင်သူတွေရှိသလိုနားလည်မှုနဲ့ဝယ်ထားသူတွေလည်းရှိပါတယ်နေရက်ကိုစွန့်ခွာတဲ့ဆက်ဆောင်တွေဖြစ်သွားတဲ့အခါမှာမြေယာတွေကိုပါစွန့်ခွာခဲ့ရပါတယ်ဆက်ဆောင်တွေရဲ့လေယာဉ်နေရာကိုတရုတ်ကုမ္ပဏီနဲ့တပ်မတော်နဲ့ပတ်သက်သူတွေကဝင်ရောက်အခြေစိုက်ကြပါတယ်မျိုးရဒလေးအရာထွန်ရက်စိုက်ပျိုးကြသူတွေမှာမြေယာပိုင်ဆိုင်မှုဆောင်ရွက်စာရမရှိတာများပါတယ်ဒါကိုအခွင့်အောင်းယူပြီးရွာမြေကိုစစ်တပ်ပိုင်ဖြစ်အောင်အသွင်ပြောင်းလိုက်ပါတယ်လမ်းပန်းဆက်သွေးရေးမှလည်းစစ်တပ်ရဲ့စစ်ဆေးရေးဂိတ်တွေကြောင့်အခက်အခဲရှိပါတယ်ဒါကြောင့်စစ်ဆောင်စခန်းကပြည်သူတွေဟာသူတို့ပိုင်တဲ့မြေယာတပ်မတော်လက်ထက်ရောက်သွားတာကိုမသိတာများပါတယ်
စစ်ဆောင်ကချင်ပြည်သူတွေအားလုံးနေရက်စာတိပြောင်းနေတယ်လို့ယူဆလို့မရပါဘူး။နေရက်ကိုဆွန့်ခွာတဲ့အချိန်ကြာညောင်းလာခဲ့ပြီးအရက်ဖက်အဖွဲ့အစည်းတွေကောင်းမှုကြောင့်စစ်ဆောင်စခန်းတွေမှာစားဝတ်နေရေးပညာရေးအဆင်ပြေလာတာမျိုးရှိပါတယ်။အဲ့ဒီအခါမှာကိုရူကိုရနဲ့စင်းရဲစွာနေရတဲ့နေရက်စာတိကိုပြောင်းရင်တော့မှမဟုတ်ပါဘူး။မူရင်းနေရက်မှာမြေယာပိုင်ဆိုင်မှုပြဿနာတွေရှိပေမဲ့အစိုးရကတော့စစ်ဆောင်ပြည်သူတွေနေရက်ပြောင်းရေးစီမံကိန်းကို2018နှစ်လည်ကစပြီးအကောင့်ထဲဖော်ပါတယ်စစ်ဆောင်စခန်းတွေကြောင့်အစိုးရတိခါကြားခဲ့ရတဲ့အတွက်အတင်းပြန်ပို့တာဖြစ်နိုင်တယ်လို့ကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တူကဆိုပါတယ်တကယ်တော့အစိုးရဟာစစ်ဆောင်ပြည်သူတွေကိုစောင့်ရှောက်ရမယ့်တာဝန်ပြည့်ကွက်နေပါတယ
်စစ်ဆောင်ကချင်လူထုကိုကာကွယ်စောင့်ရှောက်ရမှာကချင်အရပ်ဖွဲ့အဖွဲ့အစည်းဟာအမာခံဖြစ်ပါတယ်ခရီးရန်ဘုရားเจ้าကလည်းအကူအညီပေးကြပါတယ်1994မှာစစ်အစိုးရနဲ့ကဲဤကချင်တပ်ဖွဲ့အပြစ်ခတ်ရန်ဆဲပြီး2017ရောက်မှပြန်လဲပြစ်ခတ်ကြတာမှု18နှစ်လောက်တည်ငြိမ်အေးချမ်းခဲ့ပါတယ်အဲ့ဒီအချိန်မှာအရက်ဖက်အဖွဲ့အစည်းနဲ့ဘာသာရေးအဖွဲ့တွေပေါ်ပေါက်လာပါတယ်မေတ္တာဖောင်ဒေးရှင်းနဲ့ရှလွန်ဖောင်ဒေးရှင်းဟာထင်ရှားပါတယ်စစ်ပြေးဒုက္ခတွေကိုပြန်လဲနေရာချထားနိုင်အောင်ကူညီတဲ့အဖွဲ့တွေဖြစ်ပါတယ်ထိုင်းမြန်မာနေဆက်ကဒုက္ခတွေကိုအပြည်ပြည်ဆိုင်ရာကကူညီထောက်ပံ့နေချိန်မှာကချင်အရက်ဖက်အဖွဲ့အစည်းတွေဟာကိုထူကိုထရုပ်ကံလှူရှားကြရပါတယ်အပြည်ပြည်ဆိုင်ရာအကူအညီကိုတရုတ်ကတိတ်လူလာတာမဟုတ်လို့တရုတ်နယ်စပ်ကိုစိတ်ဝင်စားတဲ့အလှရှင်ရှားပါနေပါတယ်ဒါကြောင့်ကိုအားကိုကိုရုပ်ကံနဲ့အရက်ဖက်အဖွဲ့အစည်းတွေကချင်ပြည်နယ်မှာပေါ်ထွက်လာပါတယ်ကချင်ပြည်နယ်ကပဋိပက္ခကိုမဖြေရှင်းနိုင်သေးပဲတပြည်လုံးအပြစ်ကရဆဲရေးကိုအစောတလျင်မလုပ်သင့်ဘူးလို့ကချင်အရက်ဖက်အဖွဲ့အစည်းတွေကယူဆပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ယောဂါနဲ့အခမ်းယောဂါစီဂျိုပတ်သက်မှုကြောင်းပြောပြထားပါတယ်ကိုဗစ်ယောဂါကာလမှာစီဂျိုရှိထားသူတွေကိုဗစ်ပိုးဖြစ်တာမတွေ့ရပေမဲ့ဖြစ်လာရင်တော့ပိုးပြင်းထန်တာပိုးအသေးဆုံးတာတွေ့နေရတာမို့ကြိုတင်ပြင်ဆင်ဖို့လိုတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်စီဂျိုရှိသူတွေကိုဗစ်ပိုမဖြစ်တာနဲ့ဖြစ်လာရင်တော့ပိုအသေးဆုံးတာကိုဘယ်လိုတွေ့ရှိချပါလဲစီဂျိုနဲ့ဘယ်လိုအခံယောဂါတွေကြောင့်ကိုဗစ်ဖြစ်လာခြင်းဘယ်လောက်များများသေဆုံးနေပြီးဒါကိုကာကွယ်နိုင်ပါလားဒီအကြောင်းမြန်မာနိုင်ငံစီဂျိုသွေးကြိုယောဂါသင်းဥက္ကဋ္ဌစီဂျိုထုကုဆရာဝန်ကြီးနဲ့ဂုံတုဆောင်ပါမောက္ခဒေါက်တာတင့်ဆွေလက်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်โอเคสิจูตวยจูทุกข์เสียวจีปมคดอกเตอร์ติ๋นเสลักเนี่ยเราတို့အခုဒီโควิดယောဂဖြစ်နေတဲ့ပြင်းထန်နေတဲ့ကာလမှာပေါ့เนาะယောဂအခက်ရှိတဲ့သူတွေကပေဆုံးမှုအများဆုံးဖြစ်တာကိုတွေ့ရပါတယ်ဆရာအထူးသဖြင့်တော့စิจูရှိနေသူတွေလည်းအဓိကပါနေတာပေါ့เนาะအဲ့ဒီခါကျတော့ဒီယောဂရှိတဲ့သူတွေအတွက်ဘယ်လိုမျိုးနေထိုင်ပြင်ဆင်လှုပ်ဆောင်တဲ့ရှောင်းတဲ့နေရာတွေကိုကျွန်တော်တို့ဒီနေ့အဓိကပြောမှာပါဆရာအဲ့တော့ပထမဆုံးအရေးကြီးဆုံးဆိုရင်ဆရာဘယ်ချက်ကိုစာပြီးထောက်ပြတယ်လဲ
တကယ်ဒီကိုဗစ်ကာလမှာစီဂျိုရှိတဲ့လူတွေကဘယ်လိုနေထိုင်ရမလဲဆိုတာတကယ်ပြဿနာလေဒါတကယ်တွေ့နေရတဲ့အချိန်မှာစီဂျိုသူဂျိုနဲ့ပတ်သက်လို့ကတော့ကမ္ဘာမှာရှိတဲ့ထုတ်ပြန်ပေပါစီကိုကျွန်တော်လိုက်ဖတ်တော့တာမန်အဖြစ်ဆိုရင်ဒိုက်ဘီးမလိုက်တဲ့ဆိုခေါ်တဲ့စီဂျိုသူဂျိုယောဂါကကိုယ်ခံကတာမန်လူတဲ့ပို့ပြီးတော့နည်းတတ်တယ်ပေါ့ immunity မှာသူပြည့်ဆိုရင်မွေးရပါပေါ့ innate immunity မှာသူကကိုယ်ခံကချို့တက်တတ်တယ်ပေါ့ကျွတ်တက်တဲ့ကြောင့်မို့ပြုပြင်း virus infection တွေပေါ့ virus ကြောင့်ဖြစ်တဲ့ယောဂပိုးတွေသူတို့ကပို့ပြီးတော့ရလွယ်တယ်ပေါ့တို့ပါဆိုညာလေသူကျွန်တော် paper လိုက်ဖတ်ကြည့်တော့တော့တဲ့ကြည့်တော့ covid မှာကြတော့စီဂျိုရှိတဲ့လူကစီဂျိုမရှိတဲ့လူက ိုဗစ်ဖြစ်တယ်ဆိုတာနိုင်ငံတော်များကမတွေ့ဘူးပေါ့သူမျိုးဆိုကိုဗစ်စားခဲ့တဲ့သူပြည်ဒေတာတွေကပြပါတော်များထွက်တယ်ထွက်တော့အဲ့မှာသူတို့လူပေါင်း 8,000 ကျော်လေးလာထားတဲ့ထဲမှာကိုဗစ်ဖြစ်တဲ့လူတွေမှာသူတို့စီးကျူဘယ်လောက်နှုန်းဖြစ်လဲလို့ကြည့်လဲဆိုရင်စီးကျူရှိုံတက်တက်နဲ့တော့စီးကျူရှိတဲ့လူကတော့စီးကျူမရှိတဲ့လူတွေပိုပြီးကိုဗစ်ပိုဖြစ်တယ်ဆိုတာအခုရိမတွေ့သေးဘူးပေါ့အဲ့ဒီတစ်ခုကတော့နည်းနည်းလေးကျန်တဲ့တွေ့နေကြဟန်နဲ့တော့ထူးဆန်းတယ်ပေါ့ကိုဗစ်မှာကြားတဲ့အခါကျတော့စီးကျူဖြစ်လို့ပိုဖြစ်တယ်လို့တော့မရှိဘူးပေါ့ဒါအမေရိကဒေတာလည်းဒီလိုပြောတယ်အင်္ဂလန် UK ကဒေတာလည်းပြောတယ်အဲ့တော့သူမြင့်စီးကျူအများကြီးဖြစ်တယ်ကျွန်တော် March April မှာဖြစ်ခဲ့တဲ့အီတလီနိုင်ငံကထွက်တဲ့ပြည်ပါစီဆိုရင်အဲ့ဒီစီးကျူမှာကိုဗစ်ဖြစ်တဲ့နှုန်းကဂျန်နပူလီ700တောင်သူကနည်းနည်းနည်းကျင်သေးတယ
်ဟုတ်ကဲ့ဆရာဒီယောဂအခမ်းအကြောင်းသူတို့မြင့်စီးကျူကြောင့်ပေါ့နော်သေဆုံးနှုန်းတက်တာတော့သိကြတယ်ဆရာဘလူကြောင့်အခုလိုတက်ရတာလဲဆရာ
စီးကျူယောဂရှိတဲ့သူကကိုဗစ်ယောဂရပြီဆိုရင်တော့ဂျန်နဲ့ကြည့်လို့မရှိတဲ့လူတွေတဲ့ဆိုင်ပို့ပြီးတော့ဆွပီးရပေါ့ပြင်းထန်တဲ့ယောဂအဆင့်ပို့ပြီးတော့ရောက်တိုင်နေတိပြောက်တဲ့နှုန်းတာလည်းပို့ပြီးတော့များတယ်ပေါ့အဲအဲ့ဒါတော့တကဘာလုံးမှတွေ့တယ်ပေါ့အဲတော့ဆိုတော့အမျိုးသား1နဲ့အမျိုးသား2ပေါ့ကဘာမှာကျွန်တော်တရားမှာ95ရာခိုင်နှုန်းကအမျိုးသား1စီဂျူသူဂျူယောဂပေါ့ဒါခန္ဓာကိုယ်ရဲ့အနေပြီးတော့အင်ဆူလင်အာနိဒင်ကျသွားတဲ့အကြောင်းချက်ရှိတဲ့လူတွေပေါ့အဲအမျိုးသား1စီဂျူ type 2 diabetes ပေါ့ဒါမဲ့ပေပါတစ်ခုမှတော့ဗာတွေ့လဲဆိုတော့အဲ type 1 diabetes ပေါ့ရေရည်တွေအနေပြီးတော့ခန္ဓာကိုယ်ရဲ့ insulin လုံးဝမထွက်တော့နှီးပါပေါ့ဖြစ်နေတဲ့လူတွေပေါ့ pancreas လုံးဝပျက်စီးနေတဲ့လူတွေပေါ့အဲ့ဒီအမျိုးအစားတစ်ကြည့်ကြည့်ယောဂလူနာတွေကလည်းပုံဖြစ်တယ်လို့ပေပါတစ်စောင်မှတော့တွေ့တယ်ပေါ့ဒါမှအများစုကတော့လူကြီးမှဖြစ်တာအမျိုးအစား1ဆိုတော့အမျိုးအစား1ကိုပဲလေ့လာထားတော့အမျိုးအစား1တွေမှာတော့ယောဂဖြစ်ခဲ့လို့ချင်း covid positive ဖြစ်သွားပြီဆိုရင်တော့စီးကျူရှိတဲ့လူတွေကပူပြီးသူများမရှိတဲ့သူတွေဆိုင်ပူပြီးတော့ပြင်းထန်တဲ့ severity လို့ပြောတဲ့ severe လို့ခေါ်တဲ့ယောဂပူဖြစ်တယ်။နောက်ပြီးတော့ ICU ထဲရောက်တဲ့နှုန်းတာပူများတယ်။နောက်ပြီးတော့တည်တဲ့နှုန်းတာပူများတယ်ပေါ့
။ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာမြန်မာနိုင်ငံမှာအခုဒီယောဂခံစားမှုစီဂျူကြောင့်ပေါ့နော်။တည်ဆုံးကနှုန်းနဲ့ကဘာမှာဖြစ်နေတဲ့နှုန်းအနေထားရှင်းကြည့်ရောဆရာဘယ်လိုအနေထားရှိလဲ
။အဲ့တည်တဲ့လူတွေကိုပြန်ကြည့်လိုက်လို့ရှိရင်ကျွန်တော်ဗမာယူမာကကျမယူစရာထုတ်ထားတဲ့စည်ရင်းစရာကအခု2020အောက်တိုဘာလ20ရက်နေ့မှာအဲ့ဒီတုန်းကကြာတော့တည်တဲ့လူပေါင်း945ယောက်တည်ခဲ့တဲ့အချိန်မှာကိုမော်ဘီဒီတီလို့ပြောတဲ့ stress ကြရဆရာမေးတဲ့ငခုကငခုတည်းကနေပြီးတော့ယောဂခံရှိတဲ့လူတွေကအဲ့တည်တဲ့လူတွေရဲ့62ယောက်ရင်းတော့ယောဂတစ်ခုမှတစ်ခုတော့ရှိကြတာတွေပဲအဲ့တော့ဘာယောဂတွေဖြစ်များလဲလို့ပြောထားရင်တော့ကျမယူစရာထုတ်ပြန်ထားတဲ့ကိန်းဂဏန်းရဆိုရင်တော့43.9%ရာခိုင်နှုန်းကတွေးတူးနဲ့နှလုံးတွေးကြောကျင်းတဲ့ယောဂနှလုံးယောဂါတွေရှိတယ်တဲ့ဆိုတော့အဲ့ဒါအများဆုံးပဲအဲ38.3%ကတော့စီးကျူသူကျူယောဂါရှိတယ်ပေါ့အဲအဲ့မှာ3.9%ကတော့ကင်ဆာယောဂါခံရှိတယ်ပေါ့အောက်တိုဘာလ20ရက်နေ့တုန်းကထုတ်ထားတဲ့သတင်းစာမှာတရားဝင်ထုတ်ပြန်ထားတဲ့ကိန်းဂဏန်းကျွန်တော်ပြန်ရတာနောက်ဆုံးသတင်းရောက်တာပဲဒါပေမဲ့ကမ္ဘာမှာဖြစ်တာနဲ့တွေ့ကြည့်လိုက်ရင်ကမ္ဘာနိုင်ငံတွေမှာလည်းတနင်္လာနေ့တိုင်ငံတော့ကွာတယ်သူပါဆိုများဆုံးဖြစ်တော့30ပတ်ဝန်းကျင်လောက်35ပတ်ဝန်းကျင်လောက်အဲ့ပတ်ဝန်းကျင်လောက်ကစီးကျူရှိတဲ့လူတွေကပေပြောက်သွားတဲ့လူတွေဖြစ်တာများတယ်ပေါ့ဆိုတော့ကြီးကျူသူကျူရှိတဲ့လူတွေကတော့ပိုပြီးပြင်းထန်တဲ့ယောဂဖြစ်ပြီးတော့ပေပြောက်နှုန်းနှံများတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာကြီးကျူရှိတိုင်းဒီသေဆုံးမှုများနိုင်သလားပေါ့နော်ဒါကိုကာကွယ်နိုင်လားကြိုပြီးတစ်ခုထိန်းနိုင်လားပေါ့
ကြီးကျူရှိတိုင်းတော့လည်းသေတာမဟုတ်ဘူးပေါ့ကျွန်တော်တို့အတွေ့အကြုံရတော့ကြီးကျူရှိတော်များလည်းကြီးကျူထိန်းသိမ်းမှုမကောင်းတဲ့လူပေါ့ diabetes control ပေါ့ glycemic control မကောင်းတဲ့လူတွေပေါ့အဲ့ဒီလူတွေကပိုပြီးတော့ကြည့်ယူထိနေမှုကောင်းတဲ့လူတွေဆိုင်ထိနေမှုမကောင်းတဲ့လူတို့ဆိုလာလူတွေပြသူကျူတွေများနေတဲ့လူတွေပေါ့သူကျူတွေများနေတဲ့လူတွေကတည်တဲ့လူများတယ်ပေါ့အဲ့တော့ကိုဗစ်ကာလမှာအခုကြည့်ယူဘာတွေ့နေလဲဆိုရင်ကြည့်ယူမရှိသေးတဲ့လူတွေကလည်းကြည့်ယူဖြစ်လာတယ်ယောဂအစ်စ်ဖြစ်လာတဲ့လူတွေပုံများလာတယ် stress တွေကြောင့်မလို့ stress တွေအများကြီးပါတာပေါ့နောက်ကျန်တဲ့ဆေးဝါးတွေကြောင့်တချို့ဆေးဝါးတွေလည်းကြည့်ယူပုံဖြစ်စေတဲ့ဆေးဝါးတွေပေါ့နောက်ပြီးတော့ physical activity ပေါ့လူတွေကlockdown ni lout tar a in man ni ya exercise ma lou ya u a lo ko le lout chaung ni ne de sait ti ya taw ka ri yauk ni de di ya ma sa de sa sa ri ya le che mai ne min yin yu khu chi ju pu pi lo so de de chi ju phit si de sa sa ri phit ni de bo a la chaung chi ju no ma ma shi de de lu ya le pu pi lo kha dai ne san ye chi ju twi la ma chan lo si gan ni ma su yin la lai si tani tani u kha dai no so lo si yin luna a tit bo chi ju mu phit de bi sa phit de de luna ga tani u luna te ya ma တရားကနေယူ6ပါးနေယူ10ရောက်တယ်မှာလူနာတက်လာတော့ညလေအခုကျွန်တော်တို့ဟိုစီကနေမှာ OBD တွေမှာလာတာပါတွေ့တယ်ဆိုတော့15ရာခိုင်နှုန်း20ရာခိုင်နှုန်းလူနာတက်တည်လာတာတရားမှာဒီလို15ရာရောက်နေစလောက်ကလူနာတက်တည်လာနေတာတွေ့တယ်ပေါ့အဲ့ဒါနံပါတ်1နံပါတ်2ကစီးကျူးသူကျူးရှိပြီးတော့ဒီကိုတော့ကတောင်စင်းနဲ့တောက်နေတဲ့လူတွေက control အောက်ကိုပြီးတော့ တို့တောက်ဆေးရနေပြီးတော့ insulin ပြောင်းပြီး or insulin ထပ်ပြီးတောင်းထိုးရတဲ့လူတွေများလာတယ်။နောက်တစ်ခုက insulin ထိုးနေတဲ့လူတွေကလည်း insulin ခံနိုင်လူတွေတဲ့ dose ပမာဏပိုပြီးများလာတာလေးတွေ့တယ်ပေါ့။ဆိုတော့စီးကျူနဲ့ covid ကအဲ့လိုဆက်သွယ်မှုတွေရှိတာကျွန်တော်တို့တွေ့တယ်ပေါ့။အဲ့တော့အဓိကပါလူလဲဆိုတော့ covid မဖြစ်ခင်ကာလတွေကကျူပြီးလူကပြင်းစင်ထားဖို့လူတွေကိုယ်စီးကျူသူကြီးကောင်းထိန်းသိမ်းဖို့လူမျိုးပေါ့
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှုံးမြို့နယ်မှာအရက်သားကားတစ်စီးမိုင်းကွဲထိမှန်ပြီးလူ3ဦးသေဆုံးပြီးတော့6ဦးဒဏ်ရာရရှိခဲ့ပါတယ်။တမရော့ကားကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်နဲ့ UWSA ဝတ်တက်ကဦးညီကပ်ဦးဆောင်နဲ့ကိုယ်စားလှယ်အဖွဲ့တို့တွေ့ဆုံဆွေးနွေးခဲ့ကြတယ်ဆိုတာနဲ့ရွေးကောက်ပွဲအလွန်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေတိုင်းသားနိုင်ငံရေးပါတီတွေနဲ့လက်တွဲဖို့ဆန္ဒရှိကြောင်းကန့်လန့်ချက်အပေါ်တိုင်းသားပါတီတွေကဘလို့မြင်တယ်လဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာမိုင်းတလုံးပောက်ကွဲတဲ့အတွက်တာယာကုန်းရွာကထိန်အလှူကပြန်လာတဲ့အရတားကားတစီးထိမှန်ပြီးမိသားစုဝင်3ဦးသေဆုံးကတချို့လဲဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီမိုင်းဟာနိုဝင်ဘာလ18ရက်နေ့နေ့လယ်ပိုင်းကတောင်ပြိုကျိန်ချောင်းလန်းလက်ရကျေးရွာအနီးမှာပောက်ကွဲခဲ့တာဖြစ်ပြီးပောက်ကွဲမှုကြောင့်ခရီးမြိုင်ကျေးရွာကကိုကျော်ရဲအောင်နဲ့ဇနီးဖြစ်သူမအေးဆန်းနုအပါဝင်နနစ်သားအရွယ်ကလေးတဦးတည်ဆုံးခဲ့ပါတယ်။ဒဏ်ရာရရှိသူတွေဖြစ်တဲ့ဥဆန်လာထွန်းအပါဝင်ခရီးမြိုင်ကျေးရွာသား6ဦးကိုတော့အခုအခါစစ်တွေနဲ့မောင်တော်ဆေးုံမှာဆေးကုသမှုပေးနေရပါတယ်။အခုပောက်ကွဲတဲ့မိုင်းကွဲမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ခရိုင်အုပ်ချုပ်ရေးတာဝန်ရှိသူတွေကတော့အာဆာအဖွဲ့ကထောင်ထားတဲ့မိုင်းဖြစ်နိုင်တယ်လို့သတင်းဌာနတွေကိုပြောဆိုထားပြီးအရင်ကလည်းအဲ့ဒီနေရာတဝိုက်မှာနှဲချဆောင်တပ်ဖွဲ့တွေမိုင်းဆွဲခံရတာနဲ့ချောင်းမြောင်းပစ်ခတ်ခံရမှုတွေရှိခဲ့ပါတယ်။
ရွေးကောက်ပွဲပြီးစပတ်ခန့်ကြာမှာတမရော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှန်နဲ့ UWSA ဝန်တပ်ဖွဲ့ကဒုတိယနိုင်ငံရေးမှူးအဆင့်ရှိဦးညီကဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ကိုတရိကံစေတတိုင်းစစ်ဌာနချုပ်မိုင်းဆက်တပ်နယ်ကြောက်စဲရိတ်တာမှာတွေ့ဆုံခဲ့ကြပါတယ်။နိုဝင်ဘာလ18ရက်နေ့ကတွေ့ဆုံခဲ့ကြတာပါ။တွေ့ဆုံပွဲမှာကျန်းမာရေးဆောင်ရှားမှုအကြောင်းအရာအဓိကထားဆွေးနွေးတယ်လို့တမရော့သတင်းမှပြန်ကြားရေးကထုတ်ပြန်ထားပါတယ်။ငြိမ်းချမ်းရေးကဏ္ဍမှာတော့အကြောင်းမျိုးမျိုးကြောင့်နှောက်နှေးကြံ့ကြံ့နေကြောင်းဝါသဖွဲ့ကို NCA လမ်းကြောင်းမှန်ပေါ်ရှောက်လန်းပြီးဒေတာဖို့ပြုစုသက်ရေးတွေဆောင်ရွက်ကြဖို့လူကြောင်းတမရော့အနေနဲ့ပညာရေးနဲ့စီးပွားရေးမှာကိုယ်ကြီးဆောင်ရွက်ပေးမှာဖြစ်ကြောင်းပြောဆိုခဲ့တယ်လို့ဖော်ပြထားပါတယ်။
ဆောင်တွင်ကာလအတွက်ချင်းပြည်နယ်ပလဝမြို့နယ်ကစစ်ပေးရှောင်ပြည်သူတွေဆောင်နဲ့အနှွေးထယ်လိုအပ်နေတယ်လို့ချင်းစစ်ပေးရှောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲထူထောင်ရေးကော်မတီ RRCCI အဖွဲ့ကမှတ်နှမ်းဝေကပြောပါရယ်မြန်မာတပ်မတော်နဲ့ရခိုင်တပ်တော်တို့အကြတိုက်ပွဲကြောင့်နေရဆုံခွာပြီးထွက်ပြေးလာကြတဲ့စစ်ပေးရှောင်ပြည်သူအများစုဟာအဝတ်တထည်ကိုတစ်ခုနဲ့အရေးပေါ်ထွက်ပြေးလာကြတာဖြစ်ပြီးနှွေရသည်နဲ့မိုးတွင်းကာလမှာအနှွေးထယ်နဲ့ဆောင်သိပ်မလိုအပ်ပေမဲ့အခုဆောင်ရသည်ကာလမှာတော့အနှွေးထယ်နဲ့ဆောင်ရဲ့ကိုညီပန့်ပိုးဖို့လိုအပ်နေတယ်လို့မနန်းဝေကပြောပါတယ်အခုလက်ရှိပလဝမြို့နယ်မှာစစ်ဘေးရှောင်ပြည်သူ1000ကျော်ခန့်ရှိနေပြီးပလဝမြို့ပေါ်မှာ9000စမီးမြို့ပေါ်မှာ4000ကျော်စိန်စင်းကျေးရွာမှာ200ကျော်နဲ့မိစာကျေးရွာမှာ900ကျော်ရှိနေပါတယ်
ကရင်မျိုးရဒီမိုကရက်တစ်ပါတီ KNTB နဲ့တနက်ကင်တချို့ကကရင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ရုံးမှလာရောက်ရန်ကားတဲ့ဆိုပြီးအွန်လိုင်းပေါ်ဖြန့်ဝေတာဟာသတင်းမှားတာဖြစ်ကြောင်းအွန်လိုင်းပေါ်တင်သူနေမင်းဦးကနိုဝင်ဘာလ14ရက်နေ့မှာ KNTB ပါတီဗဟိုရုံးမှပြန်လည်ဝန်ခံခဲ့ပါတယ်ဖြစ်ပုံအကြောင်းအရာကိုမသိဘဲအမှန်သိပြီးစင်လိုက်တာဖြစ်ကြောင်းအွန်လိုင်းပေါ်သတင်းမှားတင်သူနေမင်းဦးဖေဖိုအကောင့်3သူကဝန်ခံပြီးပြန်လည်တောင်းပန်တာလည်းဖြစ်ပါတယ် KNTB ပါတီကိုယ်စားလှယ်နဲ့ KNU လက်နက်ကိုင်တို့ရွေးကောက်ပွဲကော်မရှင်ရုံးမှလက်နက်နဲ့ဝင်ရောက်ရန်ကားတဲ့ဆိုတဲ့သတင်းမှားကြောင့် KNTB ပါတီနဲ့လက်နက်ကိုင်တွေကိုအများပြည်သူတွေအစိမ်းမြေလွှဲသွားတာတွေလည်းရှိသွားကြောင်း KNTB ဘက်ကဆိုပါတယ်ဖြစ်စဉ်အမှန်ကတော့ KNDB ပါတီကိုယ်စားလှယ်နှူးကနေပြည်내ရွေးကောက်ပွဲကော်မရှင်ရုံးမှပုံစံ16တွားရောက်တောင်းယူခဲ့တာဖြစ်ပြီးလက်နက်ကင်ဖွဲ့နဲ့လက်နက်သွေးလည်းမပါကြောင်း KNDB ဘက်ကပြောဆိုပါတယ်
မွန်ပြည်နယ်ကျေးရွာအလူအခံပွဲတွေမှာဘိန်းဆာရွက်အပါအဝင်မွေးရဆေးဝါးအသုံးပြုမှုဒလိဟာလူငယ်တွေအကြားပြောင်းလဲဖြစ်ပေါ်လာတာကိုတွေ့ရကြောင်းမွန်ပြည်လူ့အခွင့်အရေးဖောင်ဒေးရှင်း Harform မွေးရဆေးဝါးသူတေသနာပြုစုသူနိုင်ချွန်းကဆိုပါတယ်လူငယ်ចောင်းသားတွေမွေးရဆေးဝါးပုံမှုအသုံးပြုမှုများလာခြင်းကြောင့်ပညာသင်ကြားမှုအခြေအနေအားနည်းလာပြီးပညာတတ်အရင်းမြစ်ဆုံးရှုံးရတဲ့အခြေအနေတွေရှိလာနိုင်တယ်လို့၎င်းကဆိုပါတယ်အစိုးရအနေနဲ့မွေးရဆေးဝါးအန်ဒီရဲ့ညော့နယ်လာစေဖို့မွေးရဆေးဝါးတာစီရေးဆိုင်ရာပြည်သူလှုပ်ရှားမှုများပြုလုပ်ခြင်းအသိပညာပေးခြင်းဆွေးနွေးပွဲများပြုလုပ်သင့်ပြီးအစိုးရပညာရေးတင်ယုံညွန်တန်ရေးဆွဲရမှာမွေးရဆေးဝါးအန်ဒီရဲ့အကြောင်းအရာတွေကိုထက်သွင်းရေးဆွဲတင်ကြောင်းမွန်လူငယ်စုံရက် MYF ကတိုက်တွန်းခဲ့ပါတယ်
အခုသတင်းတော်တွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ပြီးခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအများစုနဲ့အနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလည်းဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းသားနိုင်ငံရေးပါတီတွေနဲ့လက်တွဲဖို့ဆန္ဒရှိကြောင်းနိုဝင်ဘာလ၁၂ရက်နေ့ကကမ်းလှမ်းခဲ့ပါတယ်။ဒီကမ်းလှမ်းချက်ပေါ်တိုင်းသားနိုင်ငံရေးပါတီတွေကဘလို့အမြင်ရှိပါသလဲဆိုတာကိုမိကလျာမောင်ကနေစူးစီးတင်ဆက်ထားပါတယ်။
တိုင်းရင်းသားပါတီတွေရည်မှန်းချက်ဟာအဖွဲ့ချုပ်ရဲ့ရည်မှန်းချက်တွေနဲ့တူညီကြတဲ့အတွက်အဖွဲ့ချုပ်အနေနဲ့နောက်နာကမှတိုင်းရင်းသားလူမျိုးစုများရဲ့ဆန္ဒတွေကိုအလေးထားဆောင်ရွက်သွားမယ်ဒီမိုကရေစီဖက်ဒရယ်ရေးကိုတသက်ကြွကြွပူးပေါင်းပါဝင်ကြလိမ့်မယ်လို့မျှော်လင့်ကြောင်း NLD ရဲ့ကမ်းလှမှုပေါ်ရခိုင်မျိုးသားပါတီ ANP ဒုဥက္ကဋ္ဌဒေါ်အေးနုစိန်ကခုလိုပြောပါဗျာတင
်းလို့ကမြေကောက်ပွဲမျိုးနဲ့တစ်ဆန့်ခုနှစ်မျိုးနဲ့မှာအကုန်းမျိုးနဲ့ပေါ်တော့မှမင်းဆန္ဒနေတွေပေါ်ကန့်တက်ပြီးတော့လုံရတဲ့ဒေတာကပါတီဖြစ်တယ်။အဲ့လိုတော့လည်းပေါ်မတူတမို့ဟိုအနိုင်ရတဲ့နည်းနည်းပါးပါးဥယျာဉ်နဲ့ပဲဆက်တန်းရမှာဖြစ်တယ်ဆိုတော့အဲ့ကျမတို့ဘက်ကလက်ရှိအနိုင်ရအစိုးရကနေနောက်ထပ်အစိုးရဖွဲ့နိုင်မဲ့အစိုးရရဲ့ရှင်လဲဟာဒီဒီကောင်စုအရေးနဲ့ပတ်သက်ပြီးတော့အသေးစိတ်လုပ်ငန်းစဉ်တွေဘယ်လိုချမှတ်မလဲဆိုတာကိုကြည့်ပြီးမှပဲပြောလို့ရ
NLD ပါတီရဲ့တရားဝင်ကမ်းလှမ်းချက်တွေမရောက်လာသေးတဲ့အတွက်သဘောထားမှတ်ချက်ပေးစရာမရှိဘူးလို့လည်းမွန်ညင်ညွတ်ရေးပါတီ MUP တွက်ဘက်တွင်ရမှုတဲ့နန်လီရသမကဆိုပါတယ
် NLD ရဲ့ကမ်းလှမ်းချက်ကကျွန်တော်တို့ပါတီကိုတရားဝင်စာရောက်ရှိလာခြင်းမရှိသေးတဲ့အတွက်အဲ့ဒီပုံမှာကျွန်တော်တို့ကဘာမှစဉ်းစားဆုံးဖြတ်တာမရှိသေးဘူးသဘောထားချမှတ်ထားတာမရှိသေးဘူးသို့တော်လည်းပဲကျွန်တော်တို့ပါတီမှာအနာဂတ်ခွင့်တဲ့နိုင်ငံကိုတည်ဆောက်တဲ့နေရာမှာအဲ့ဒါအခုဒီမိုကရေစီအားစုစီပေါင်းပြီးလှုပ်ဆောင်ဖတ်တာလေအနာဂတ်ဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်နိုင်မယ်ဆိုတော့နိုင်ငံရေးရည်ရည်ချက်ကတော့ကျွန်တော်တို့ပါတီမှာမူလကချီတာပြီးဖြစ်ပါတယ
်အလားတူရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD ဒုဥက္ကဋ္ဌစာညွန့်လွင်ကလည်းပါတီအနေနဲ့အနာရပါတီခေါင်းဆောင်ရဲ့မိခွန်းလာပြီးမှပဲစဉ်းစားရလိမ့်မယ်လို့အခုလိုပဲပြောပါတယ်
ပါတီနေနဲ့တော့လောလောဆယ်ဘာမှမရှိသေးဘူး။အကြောင်းလဲဆိုတော့ဘာဖြစ်လာမလဲဆိုတော့တိကျဘာမှမသိနိုင်သေးဘူး။နိုင်ရတဲ့လူတွေရဲ့ပါတီကောင်းဆောင်ကနေပြီးတော့နိုင်ငံတော်ကိုပြည်ရမင်းကုန်းလာပါလိမ့်မယ်။အဲ့နောက်ပိုင်းမှာပဲကျွန်တော်စဉ်းစားမှာပါ။အခုနေစဉ်းစားလွဲမှာပေါ့။ကျွန်တော်တို့ပါတီတွေရဲ့မူလဒီမှချက်ချက်တဲ့ဖက်ဒရယ်ပြည်တော်ကထူထောင်ရေးတန်းလူကြီးများရေးအဲ့ဒါရတော့ငကိုတိုင်းပါပဲ။
2020နိုဝင်ဘာလ10ရက်နေ့အထွေထွေရေကောက်ပွဲရလာရပြည်ထောင်စုလွှတ်တော်မှာ NLD 396နေရာတိုင်းရင်းသားပါတီအလုံး48နေရာနဲ့အတိုက်အခံပြီးခိုင်ဖြူ USDV ပါတီကကိုယ်စားလှယ်33နေရာသာနိုင်ရရှိခဲ့တာဖြစ်ပါတယ်ရှင
်ဆက်ပြီးတော့2020ရေကောက်ပွဲမှာတိုင်းရင်းသားပါတီအများစုဟာမျှော်မှန်းထားသလားအောင်မြင်မှုမရရှိခဲ့ကြပါဘူးဘာကြောင့်ရှုံးနေကြရလဲဆိုတာနဲ့ပတ်သက်ပြီးအမီရဲ့စူးစီးချက်ကိုနိုင်ကိုအင်ကတင်ဆက်ပေးထားပါတယ်
။လက်ရှိဖြစ်ပွားနေတဲ့ COVID-19 ကရောဂါအခြေအနေနဲ့ကြိုးစင်မဲတွေကြောင့်ပါတီနေနဲ့ထားသင့်သလောက်အနိုင်မရဘူးလို့ကရင်မျိုးသားဒီမိုကရက်တစ်ပါတီ KNDP ဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ
်။ရောဂါကိုအကြောင်းပြပြီးတော့ကြိုးတင်မဲတွေစီစဉ်ဆောင်ရွက်တာအဲ့ဒီမှာလည်းတစ်ချက်တို့တွေအားသာချက်ပေါ့ကြိုးတင်မဲတွေဆိုတဲ့ဘက်မှာပြောတာတော့60ကျော်အဲ့မဲ့တကယ်တမ်းကျတော့60မကျော်တဲ့လူတွေတပုံတပင်ကြီးနောက်တစ်ချက်ကပါတီကြီးအနေနဲ့သူ့ပြည်နယ်တွေမှာဆိုလို့ရှိရင်ပြောအချုပ်ရေးမှုတွေသူတို့ကန့်ကွက်ထားပါလိမ့်မယ
်ကရင်မျိုးရဒီမိုကရက်တစ်ပါတီဟာကရင်ပြည်နယ်မှာတနေရာမှအနိုင်မရရှိခဲ့ပါဘူး ကချင်းပြည်နယ်ဘက်မှာတော့ပြိုင်ဖက်ပါတီတွေကနေတိုင်းဒါပါတီတွေကိုနီလန်းအသွဲအသွဲနဲ့စိုက်ခိုက်တာခံနေရတယ်လို့ကချင်းပြည်နယ်ပြည်သူ့ပါတီ GSPP ဒုစသက်စော်လွဲဘူးကပြောပါတယ
်လူထုနဲ့တွေ့တဲ့အခါကျွန်တော်တို့တိုက်ခိုက်ခံရတယ်ရှိတယ်ဒီတိုင်းရင်းသားပါတီတွေအနိုင်ရလို့ရှိရင်ပေါ့နော်စစ်ဖက်နဲ့အောက်ပြန်ရောက်သွားမယ်ပြီးလို့ရှိရင်ကျွန်တော်တို့ကဒီ USDP နဲ့တွဲထားတယ်ဆိုတဲ့ဟာမျိုးတွေပြောတဲ့အခါကျတော့မဲမပေးတော့ဘူးဆိုတဲ့ဟာမျိုးတွေရှိတယ်နောက်မှကျွန်တော်တို့ကဘူတာအိုလိုနေရာမျိုးမှာဆိုလို့ရှိရင်တော့ကျွန်တော်တို့က KIA လို့ပြောခံရတယ်ပေါ့နော်နောက်တစ်ခုအစိုးဆုံးကပြည်내ပါတီဖြစ်တဲ့အတွက်သူတို့ဘယ်နည်းနဲ့မှအစိုးရမဖွဲ့နိုင်ဘူးဆိုတဲ့အခါကျတော့လူထုတွေကထောက်ခံချင်တော်ညာလဲဒီအချက်တွေအပေါ်မှာသူတို့ဝေဝါးသွားတာရှိတယ်ပေါ့နော
်ကချင်ပြည်နယ်ပြည်သူ့ပါတီအနေနဲ့ကိုစလဲ၄နေရာအနိုင်ရရှိထားပါတယ်ကြရားပြည်နယ်ဒီမိုကရက်တစ်ပါတီခေါင်းဆောင်ခူတဲတွေကပါတီအနေနဲ့ထင်သလောက်အနိုင်မရတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်စီယုံရင်လက်လိုတယ်ပြောမှဆိုဒီချားထဲမှာလည်းဒီလက်ရှိအနိုင်ရပါတီဖြစ်တယ်နောက်ပြီးတော့မှဆိုရလည်းဖြစ်နေတဲ့အခါကျတော့ဒီကိုဗစ်နဲ့ပတ်သက်တဲ့ထောက်ပံ့မှုတွေလည်းတချို့လိုက်ပြီးတော့မှပေးတာပေါ့နော်အဲ့လိုရုပ်ပိုင်းဆိုင်ရာနဲ့ပတ်သက်တာပဲသူတို့ကဟိုသိတဲ့အခါကျတော့ဒါငွေကြီးထောက်ပံ့မှုတွေပေးနိုင်တဲ့ပါတီကိုပဲဒါနဲ့ထဲတာပါတယ်
ကြရပြည်နယ်တွင်ကြရပြည်နယ်ဒီမိုကရက်တစ်ပါတီ KYSTP က7နေရာအနိုင်ရရှိထားပါတယ်ကချင်ကရင်ချင်းစတဲ့ပြည်နယ်တွေမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအပြတ်အသတ်အနိုင်ရရှိခဲ့ပြီးကြံတဲ့မွန်ရခိုင်ရှမ်းပြည်နယ်တွေမှာတော့တိုင်းနာပါတီတွေထပ်သေးသလောက်အနိုင်ရရှိခဲ့ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာကထိန်အလှူကပြန်လာတဲ့အရတားကားတစီမိုင်းကွဲထိမှန်ပြီးလူ3ဦးသေဆုံး6ဦးဒဏ်ရာရရှိခဲ့ပါတယ်။တမရော်ကားကွဲရေးဦးစီးချုပ်ဗိုလ်ချုပ်မူဂျင်မင်းအွန်လိုင်းနဲ့ UWSA ဝါတပ်ဖွဲ့ကဒုတိယနိုင်ငံရေးမှူးအဆင့်ရှိသူဦးညီကဦးဆောင်တဲ့ကိုစလေအဖွဲ့တို့ဒရိကန်ဒေတာတိုင်းစစ်ဌာနချုပ်မိုင်းဆက်တပ်နယ်မှာတွေ့ဆုံကြပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ကျွန်တော်ရင်းနေညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကညင်ညာပေးတော့မှာဖြစ်ပါတယ်။ကိုဗစ် -19 ကာယောဂါတိုက်ပွဲကစစ်ပွဲတစ်ခုကိုတိုက်နေရတဲ့တူပြီးဒီစစ်ပွဲကိုဦးဆောင်မဲ့စစ်သင်္ဘောပတိချုပ်လိုရဲလို့အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ဂျိုးဘိုင်ဒန်ဟာမနေ့ကတော့ကိုဗစ် -19 ကာယောဂါတိုက်ဖျက်ရေးအတွက်ရှီတန်းကနေပါဝင်လုံဆောင်နေတဲ့ကျန်းမာရေးဝန်ထမ်းတွေနဲ့အင်တာနက်အွန်လိုင်းကနေဆွေးနွေးပွဲတရကျင်းပခဲ့ပါတယ်။ဇန်နဝါရီလ20ရက်နေ့မှာကျန်းသက်စာကျင်းဆိုပြီးသမ္မတတာဝန်တွေစတင်ထမ်းဆောင်တဲ့အခါထကြောမှုမဖြစ်စေဖို့အတွက်ခုကလေးကပြင်ဆင်လုံဆောင်နေတာဖြစ်ပြီးတော့သူနေထိုင်တဲ့ Delaware ပြည်နယ် Wilmington မြို့နေအိမ်ကနေအခုလိုအွန်လိုင်းဆွေးနွေးပွဲကျင်းပခဲ့တာပါ။ချိန်ထဲမှာပဲသမ္မတ Trump ဘက်ကအာဏာလွှဲပြောင်းရေးလုပ်ငန်းစဉ်တွေကိုတားဆီးနေတာကကာယောဂါအတွက်ကြိုးပမ်းမှုတွေကိုနှောင့်နှေးစေနိုင်တယ်ဆိုပြီးတော့လည်း Joe Biden ကဝေဖန်လိုက်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာဥရေတွေချိုးဖောက်ပြီးဆန္ဒပြနေတဲ့သူတွေကိုဥရေအားလုံးနဲ့အရေးယူသွားမယ်လို့ထိုင်းဝန်ကြီးချုပ်ကပြောလိုက်ပါတယ်။ဝန်ကြီးချုပ် Prayut နှုတ်ထွက်ပေးဖို့နဲ့ထိုင်းပြည်ရင်ရဲ့အာဏာထိန်းချုပ်တဲ့ပြည်ပြင်ပြောင်းလဲရေးတွေလုပ်ဖို့ဆန္ဒပြတာတွေရှင်ဦးနဲ့ဆက်ဖြစ်နေချိန်မှာပဲထိုင်းဝန်ကြီးချုပ်ကအဲ့လိုပြောလိုက်တာပါအခြေအနေတွေကဒုတက်မှုမရှိဘဲနောက်ထပ်ကြမ်းဖက်မှုတွေထပ်ဖြစ်လာနိုင်တဲ့အန္တရာယ်တွေရှိပြီးဒါကိုကင်တွေဖြေရှင်းတာတွေမလုပ်ဘူးဆိုရင်တိုင်းပြည်နဲ့ကျွန်တော်တို့ချစ်တဲ့ပြည်စနစ်လည်းထိခိုက်လာနိုင်တယ်လို့ဝန်ကြီးချုပ်ပရာယုတ်ကကြေညာချက်ထဲမှာပြောထားပါတယ်ကမ္ဘာမှာကိုဗစ်အဖြစ်များဆုံးအမေရိကန်နိုင်ငံနေရာအများပြားမှာကိုဗစ်ရောဂါဖြစ်ပွားမှုတဟုန်တိုးတက်နေပြီးတော့ပြီးခဲ့တဲ့တစ်ပတ်အတွင်းနေ့စဉ်ပြန်များဖို့တွေ့သူ36,000 နီးပါးနဲ့စုစုပေါင်းပိုးတွေ့သူ 17.5 တန်းကျော်လာချိန်မှာတည်ဆုံးတဲ့သူပေါင်းကလည်း 2,000 ခွဲကျော်လာပြီဖြစ်ပါတယ်။ညွှန်းမြို့မှာစစ်ဆေးတာစုစုပေါင်းတွေကကိုဗစ်ပိုးတွေ့ရှိနှုန်း 300 ခန့်တုံးကျော်ဖြစ်9ရက်သလိုက်ဖြစ်လာနေချိန်မှာအကြောင်းတွေကိုပိတ်လိုက်တယ်ဆိုပြီးတော့မနေ့ကကြေညာပါတယ်။အရင်ကိုဗစ်ပိုးတွေ့နှုန်း 200 ခန့်တုံးအောက်ကိုကျဆင်းခဲ့တဲ့စက်တင်ဘာလကုန်နဲ့အောက်တိုဘာလဇန်ပိုင်းတုန်းကဒီအကြောင်းတွေကိုဖွင့်ခဲ့ရကနေအခုလိုပြန်ပိတ်လိုက်ချိန်မှာတခြားမြို့ကြီးတွေဖြစ်တဲ့ Boston, Detroit တို့မှာလည်းအလားတူကျောင်းတွေကိုမကြခင်ကပဲပိတ်လိုက်ပါတယ်ခင်ဗျာ။ကျော်တော်ရင်းနေညာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ COVID-19 အရေးပေါ်အခြေအနေအရ VU မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်လောမှာယာယီရဆိုင်းထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VU အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.